Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOA American တန်ကနေ2021ခုနှစ်အောက်တိုဘာလ28ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 58တို့ကနေတည်းညဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမွန်ပါရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာစစ်တပ်ကိုဆက်ပြီးတော့ဖိအားပေးလွှတ်ဆောင်သွားမယ်လို့အာဆီယံအလဲကျဥက္ကဋ္ဌအသစ်ဖြစ်လာမယ်ကမ္ဘောဒီးယားကပြောပါတယ်။လက်ရှိအာဆီယံအလဲကျဥက္ကဋ္ဌဘရူနိုင်းကတော့မြန်မာဟာအာဆီယံရဲ့အရေးပါတဲ့အဖွဲ့ဝင်နိုင်ငံအဖြစ်ရှိနေတယ်လို့ပြောပါတယ်။မြန်မာပြည်သူတွေအတွက်စံနာမှုအကူအညီတွေ WFP ကတဆင့် EU ကယူရို၄သန်းကူညီခဲ့ပါတယ်။ဒီလိုသတင်းတွေနဲ့အတူတခြားထူးခြားတဲ့ထိပ်တန်းရောက်သတင်းတွေကိုကော်မတီနဲ့အတူတင်ပြပေးပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေမှာတော့ဒေါ်ဆန်းစုကြည်နဲ့အတူစီးပွားရေးအကြံပေးရှောင်းတန်းအပါအဝင်၅ဦးပေါင်းရဲ့ဒီတရခွင်နေပြီးတော့အထူးတရားရုံးမှာဒီကနေ့ကြားနာဆစ်ဆေးပါတယ်ဒီကနေ့ကြားနာမှုမှာတော့ဒီရှောင်းတန်းအတွက်ကိုစကားပြန်ဆက်ပြီးထားပေးပါတယ
်ဒီစကားပြန်ကိစ္စနဲ့ပတ်သက်ပြီးတော့တို့ကပြည်ညာရေးဌာနကဆက်ပြီးတဲ့အတွက်ကြံတင်လာပါတယ်ဒီစစ်ရှင်ဘုံမှုတဲ့ပြေဆောင်ရင်းကိစ္စကတော့စဆိုင်ရာအချင်းတော်တွေ
ရှင်းနေတူပြပြပေးခဲ့တာဖြစ်ပါလေရှင်နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်နောက်သခိုင်းတိုင်းဒေသကြီးကျွန်းလာမြို့ရဒီချေးရွာအနီးမှာတော့စစ်ကောင်စီတပ်ကဒေသခံတွေရှိနေတဲ့နေရာကိုရဟတ်ရင်နေနဲ့ရောလေကြောင်းကပါတိုက်ခိုက်နေပါတယ်မလို့အရင်အင်ဂျင်မထွက်ရတဲ့ stay at home ထုတ်ပြန်ထားတဲ့မြို့နယ်တချို့ဒီကနေ့ကစပြီးပယ်ဖြတ်ပါတယ်ဒီလိုသတင်းလေးနဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်ခုရင်ဆုံးကတော့ကိုစုံဝင်းလိုင်းနဲ့ကိုအောင်မြတ်သူတို့ကနောက်ဆုံးရသတင်းတွေကိုပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာတိုက်ခံအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးလာအောင်စစ်ကောင်စီပေါ်ဖိအားပေးလှုပ်ဆောင်သွားမယ်လို့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံအလဲကျဥက္ကဋ္ဌအဖြစ်စပြီးလွှဲပြောင်းယူလာပြီးဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောပါတယ်မြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်ဖို့နီးကလာနေပြီလို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရတ်ဆိုခွန်းကသတိပေးပြောကြားလိုက်ပြီးရှင်းနစ်စမ်းပိုင်းမှာမြန်မာအရေးကိစ္စတွေကိုစတင်ဆောင်ရွက်ဖို့အထူးကိုယ်စားလှယ်အသစ်ကိုခန့်အပ်တာဝန်ပေးသွားမယ်လို့လည်းသူကပြောပါတယ်လက်ရှိမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အရဝန်ယူဆုဖ်ကတော့အလဲကျဥက္ကဋ္ဌတက်တန်းကွန်ဆုံးသွားပြီဖြစ်တဲ့ဘရူနိုင်းနိုင်ငံကဖြစ်ပါတယ်အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရဘူးဆိုတော့အခြေခံမူဝါဒကိုလေးစားပေမဲ့မြန်မာနိုင်ငံကအခြေအနေတွေဟာအမတန်ဆိုးရိမ်ပေါ်ရာအဆင့်ကိုရောက်နေပါပြီလို့ဝန်ကြီးဆိုခွန်းကရိုက်တာသတင်းဌာနကိုပြောပါတယ်။ဒါအပြင်မြန်မာနိုင်ငံကအခြေအနေတွေဟာဒေသအတွက်မကောင်းတဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်နေသလိုအာဆီယံအဖွဲ့နဲ့ကျွန်တော်တို့ရဲ့ညီကုံမောင်နှမတွေဖြစ်ကြတဲ့မြန်မာနိုင်ငံသားတွေရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်စေပါတယ်လို့သူကပြောပါတယ်။မြန်မာအရေးမှာပါဝင်ပတ်သက်နေသူအားလုံးနဲ့လက်ရှိအာဆီယံအထုကိုယ်စားလှယ်အရဝန်ယူဆုဖ်ကိုစစ်ကောင်စီကတွဲကွမပေးခဲ့တာကြောင့်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်သီးဆွေးနွေးပွဲကိုမဖိတ်ဖို့ကမ္ဘောဒီးယားကထောက်ခံခဲ့တယ်လို့လည်းဝန်ကြီးပရတ်ဆိုခွန်းကပြောပါတယ်။ဒါပေမဲ့စစ်ကောင်စီအကြီးအကဲကိုလာမဲ့အစည်းအဝေးမှာမဖိတ်ရေးဖေးရေးဆိုတဲ့ကိစ္စကတော့အခုအချိန်မှာပြောဖို့မတင်သေးဘူးလို့သူကပြောပါတယ်စစ်ကောင်စီအကြီးအကဲကိုအာဆီယံထိပ်သီးဆွေးနွေးပွဲကိုဖေးရေးမဖေးရေးကိစ္စဆန်းသပ်ချက်ဖြစ်လာမှာကတော့ရှစ်လအတွင်းကျင်းပမယ့်တရုတ်အာဆီယံထိပ်သီးဆွေးနွေးပွဲဖြစ်ပြီးတော့အဲ့ဒီအစည်းအဝေးကိုတရုတ်သမ္မတရှီကျင်းပင်လည်းတက်ရောက်မှာဖြစ်ပါတယ်အလားတူပဲအခုနောက်ပိုင်းမှာဒီကမှာအလားတူပဲအခုနှစ်နောက်ပိုင်းမှာကျင်းပဖို့ရှိနေတဲ့ EU ASEAN ထိပ်သီးဆွေးနွေးပွဲကိုလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ဖို့ကလည်းဥရောပကအပြင်းထန်ကောင်းကင်တဲ့အတွက်ဖြစ်နိုင်ခြင်းအတော့ကိုနည်းတယ်လို့တန်တပန်တွေကိုကိုကပီရိုက်တာသတင်းမှာပြောပါတယ်။အစ်ဆမ်ထိပ်သီးဆွေးဘက်ကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ဖို့မဖိရေးကိစ္စစဉ်းစားဖွယ်ရှိတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအာဆီယံထိပ်သီးဆွေးဘက်ကလာအတွင်ပြောထားပူပါတယ်ခင်ဗျာ
။အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ညီညွတ်မှုနဲ့အချက်အချာကြားမှုဟာအိန္ဒိယအတွက်အရေးကြီးတဲ့ဦးစားပေးတရက်ဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကဒီနေ့ပြောပါတယ်
။အာဆီယံကီယူနီတီऔर सेंट्रलिटी भारत के लिए सदैव एक
आसियान आसियान ရဲ့ညီညွတ်မှုဟာအချက်အချာအာဆီယံရဲ့ညီညွတ်မှုနဲ့အချက်အချာကြားမှုဟာအိန္ဒိယအတွက်ထာဝရဦးစားပေးတရက်အဖြစ်ရှိနေမှာပါအာဆီယံရဲ့အထူးအရေးပါတဲ့ကဏ္ဍဟာအိန္ဒိယရဲ့အရှိမျောမူဝါဒမှာပါဝင်ပြီးဒေသအတွင်းအတွက်ရောအင်ဒိုပစိဖိတ်ပင်လယ်ပြင်မူဝါဒအတွက်ပါပါဝင်ပါတယ်လို့ဝန်ကြီးချုပ်မိုဒီကပြောသွားပါတယ်အိန္ဒိယနဲ့အာဆီယံတို့ကိုဗစ်ကပ်ဘေးကာလအတွင်းရှေ့ဆက်ပြီးအပြန်အလှန်ပူးပေါင်းဆောင်ရွက်ကြဖို့လေဒီကနေ့လုပ်တဲ့အာဆီယံအိန္ဒိယထိပ်သီးအစည်းအဝေးတွင်မွန်ဂျီရိုမိုဒီကပြောသွားပါဗျာ အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတစ်ခုကိုအာဆီယံမြက်လက်ရှိအလဲကြောင်းဥက္ကဋ္ဌဘရူနိုင်းနိုင်ငံကကမကထာပြုပြီးအွန်လိုင်းကနေ၃ရက်ကြာကျင်းပခဲ့တာဖြစ်ပါတယ်။ဗုဒ္ဓနေ့တွင်တော့အာဆီယံဂျပန်အာဆီယံဩစတြေးလျအာဆီယံ+3အဖြစ်အာဆီယံနဲ့တရုတ်ဂျပန်ကိုရီးယားထိပ်သီးအစည်းအဝေးတွေအပြင်အမေရိကန်သမ္မတဂျိုးဘိုက်ဒန်ပါဝင်တက်ရောက်တဲ့အရှေ့အာဆီယံထိပ်သီးအစည်းအဝေးကိုလည်းကျင်းပခဲ့ပါတယ်။ဒီအစည်းအဝေးတွေအတွင်းသမ္မတဘိုင်ဒန်ပါဝင်ခေါင်းဆောင်တို့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းပြောဆိုခဲ့ကြပါရခင်ဗျာ
မြန်မာနိုင်ငံဟာအရှိတောင်အရှာနိုင်ငံများအသင်းအာဆီယံရဲ့အရေးပါတဲ့အစိတ်အပိုင်းဖြစ်ပြီးမြန်မာနိုင်ငံရဲ့အဖွဲ့အဝင်ဖြစ်မှုအပေါ်မေးခွန်းထုတ်ဆရာတော်မလို့ကြောင်းအာဆီယံထိပ်သီးစည်းဝေးကိုကမကထပြုကျင်းပခဲ့တဲ့ဘရူနိုင်းပြည်ဟာဆန်နယ်ဘိုခီယာကဒီကနေ့ပြောကြားလိုက်ပါတယ်ဒါအပြင်အာဆီယံဟာမြန်မာနိုင်ငံအတွက်အမြဲတမ်းရှိနေမှာဖြစ်တယ်လို့အာဆီယံနဲ့မြန်မာကြားရရှိထားတဲ့အခြေခံမူပေါင်းသဘောတူညီချက်၅ချက်ကိုအကောင့်ထယ်ဖို့ရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့သူကပြောပါတယ်။အာဆီယံနဲ့တရုတ်နိုင်ငံကြားဘက်ဆုံမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေအဖြစ်တိုးမြင့်သတ်မှတ်လိုက်ကြောင်းဘရူနိုင်းပြည်ရင်ကဒီကနေ့ကြေညာချိန်မှာပဲမြန်မာနိုင်ငံနဲ့ပတ်သက်လို့သတင်းတော့တီရဲ့အမေကိုအဲ့ဒီလိုဖြေကြားခဲ့တာပါ။အာဆီယံဟာဩစတြေးလျနဲ့မဟာဗျူဟာမြောက်မိတ်ဖက်နိုင်ငံအဖြစ်တိုးမြင့်သတ်မှတ်ခဲ့ပြီးတဲ့နောက်တနေ့မှာပဲတရုတ်နဲ့လည်းအလားတူအဆင့်မြင့်တိုးမြင့်သတ်မှတ်လိုက်တာပါ။တချိန်ထဲမှာပဲအခုတချိန်ကျင်းပတဲ့ဆွေးနွေးပွဲကိုမြန်မာဘက်ကမတက်တဲ့အတွက်လာမယ့်အစည်းအဝေးတွေမှာမြန်မာနိုင်ငံတက်မယ်မတက်ဘူးဆိုတာမသေးကြကြောင်းမလေးရှားနိုင်ငံသားဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကဒီကနေ့ပဲပြောပါတယ်။အာဆီယံအဖွဲ့ဝင်ဖြစ်မြန်မာနိုင်ငံဆက်ရှိနေမလားဆိုတဲ့မေးခွန်းကိုတော့ဝန်ကြီးအဗ်ဒူလာကဒါဟာဖြေဆိုဖို့တိတ်ခတ်ခဲ့တဲ့မေးခွန်းသဘောမျိုးရင်းညွှန်းပြောဆိုပြီးသူ့အနေနဲ့ဖြေဆိုနိုင်ခြင်းမရှိဘူးလို့ပဲပြောခဲ့ပါတယ်။မြန်မာနဲ့အာဆီယံကြားအပြည်လာအတွင်းသဘောတူညီမှုရရှိထားခဲ့တဲ့အခြေခံမူပေါင်း၅ချက်ကိုမြန်မာဘက်ကအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တဲ့အတွက်အောက်တိုဘာလ26ကနေ28ရက်နေ့ထိဘရူနိုင်းနိုင်ငံကအင်ရှင်ဖြစ်အွန်လိုင်းကနေလက်ခံကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုမြန်မာစစ်ကောင်စာကိုမဖိတ်ဖို့အာဆီယံအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်လိုအပ်နေတဲ့စာနာမှုဆိုင်ရာအကူအညီတွေအတွက် WFP ကမ္ဘာစာနယ်ဧကအဖွဲ့ကြီးကတဆင့် EU ဥရောပသမဂ္ဂယူရိုငွေ၄သန်းလှူဒါန်းခဲ့တယ်လို့ WFP ကကြေညာပါတယ်ဒီအကူအညီကဆင့်ချင်းကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေအတွင်းအခုနှစ်စာမိုင်းကစလို့ရေးပေါ်စာနယ်ဧကလိုအပ်နေသူ3,900,000ကိုအကူအညီပေးနိုင်ခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာစစ်ရေးပဋိပက္ခတွေနိုင်ငံရေးမတည်ငြိမ်မှုတွေကိုဗစ်ကပ်ရောဂါနဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်လူမှုစီးပွားအခြေတဲစတဲ့အခက်အခဲပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့အလိုအပ်ဆုံးအချိန်မှာ EU ရဲ့နိုင်ငံသားကာကွယ်စောင့်ရှောက်ရေးနဲ့လူသားချင်းစာနာမှုအကူအညီပေးရုံ ECHO ကအကူအညီပေးခဲ့တာလည်းဖြစ်ပါတယ် WFP ရဲ့လေးလာစောင့်ကြည့်မှုတွေအရမြန်မာနိုင်ငံအတွင်းမျိုးပြနဲ့နယ်စပ်ဒေသတွေမှာနေထိုင်ကြတဲ့ချို့တဲ့တဲ့မိသားစုတွေဟာလက်တလောဖြစ်ပေါ်နေတဲ့ပဋိပက္ခတွေမှာပုံမအထင်အကြကြကြောင်းဒါကြောင့်လေအများစုကထမင်းနတ်မှန်အောင်မစားနိုင်တာအစားသောက်ဝယ်ဖို့အတွက်ကိုပိုင်ပစ္စည်းတွေကိုရောင်းချတာတွေပြုလုပ်နေကြရတယ်လို့ဆိုပါတယ်။ဒေသဒေသတွေမှာနေထိုင်ကြတဲ့ငွေကြေးမတက်နိုင်သူတွေကို WFP အနေနဲ့အကူအညီပေးရေးဟာအရေးပါတဲ့အခက်အခဲမှာရှိနေပေမဲ့မကြသေးခင်ကာလတွေကလက်နက်ကန်ပဋိပက္ခတွေဖြစ်ခဲ့တဲ့ချင်း၊ကယား၊ရှမ်းပြည်နယ်တောင်ပိုင်း၊မကွေးနယ်၊စကိုင်းတိုင်းစတဲ့ဒေသတွေကထောင်ပေါင်းများစွာသောပြည်သူတွေရေရှည်စားနပ်ရိက္ခာရရှိရေးဟာမြန်မာနိုင်ငံအတွင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့အဖွဲ့အစည်းတွေအတွက်ထိတ်တန့်ဦးစားပေးလုပ်ငန်းဖြစ်တယ်လို့ WFP ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ31 kHz 938ည5မီတာ32 kHz 939ည5မီတာ51kHz 585တို့ဖြင့်စနစ်တရင်းတွေမှာ5လက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါရရှင
်ဒီအမေရိကန်တန်းကနေပြီးတော့ဂျာတာပရိနိညပိုင်းတရင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကအာဏာသိမ်းလိုက်တဲ့စစ်တပ်ဟာနိုင်ငံတော်ဖမ်းဆီးထိန်းသိမ်းထားသူတွေကိုစနစ်တကျညှဉ်းပန်းနှိပ်စက်မှုတွေလုပ်ခဲ့တယ်လို့ AP သတင်းဌာနကစုံစမ်းသိရှိရကြောင်းဖော်ပြထားပါတယ်။ညှဉ်းပန်းနှိပ်စက်ခံရသူတွေထဲစစ်ကြောတဲ့အရွယ်လူငယ်တွေနဲ့ကလေးငယ်တွေပါပါဝင်တယ်လို့ဆိုပါတယ်။ကျောင်းသားလူငယ်တွေအပါအဝင်လူတန်းစားအလွာအသီးသီးကဖမ်းဆီးနှိပ်စက်ခံရသူ28ဦးကို AP သတင်းဌာနကဆက်သွယ်မေးမြန်းပြီးသူတို့ရဲ့အတွေ့အကြုံတွေကိုဖော်ပြထားတာဖြစ်ပါတယ်။စစ်တပ်ရဲ့ဖမ်းဆီးခြင်းခံရပြီးညှဉ်းပန်းနှိပ်စက်ခံရတဲ့ယဟန်တပါပြန်လည်ပြောပြချက်ကိုကိုးကားဖော်ပြထားတာမှာတော့သူ့ကိုနံပါတ်တုတ်တွေတင်တဲ့နေနဲ့ရိုက်နှက်တာဖားကုန်ခုန်ခိုင်းတာတွေလုပ်ပြီးအရှက်ရအောင်နှိပ်စက်ခဲ့တယ်လို့ပြောပါတယ်။တခြားဖမ်းဆီးခံရသူစီးရင်ကင်တူကလည်း ကျင်းစက်နဲ့အတုခံခဲ့ရတယ်လို့ပြောပါတယ်။နောက်ထပ်ဖန်စီခံရသူအမှုပညာရှင်တဦးကတော့သတိမေ့လဲသွားတဲ့အထိနံပါတ်တုံးနဲ့ခေါင်းကိုရိုက်နဲ့ခံခဲ့ရတယ်လို့ပြန်လည်းပြောပြခဲ့ကြောင်းအပီသတင်းမှာကိုကားဖော်ပြပါတယ်။ဒါအပြင်မြန်မာစစ်တပ်ဟာအကျဉ်းသားတွေကြောက်လန့်သွားအောင်လူသေအလောင်းတွေနဲ့ချင်းချောက်တာကိုရိုနာဗိုင်းရပ်စ်ကာယောဂါကာလာအတွင်းကျမကြီးဝန်ထမ်းတွေကိုတိုက်ခိုက်တာတွေပြုလုပ်ခဲ့တယ်လို့လည်း AP သတင်းကရေးပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်း AAPP ကအောက်တိုဘာ29ရက်နေ့မှာနောက်ဆုံးထုတ်ပြန်တဲ့စီးရင်အရမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအခုချိန်ထိသေဆုံးသူ1218ဦးရှိခဲ့ပြီးတော့ဖမ်းဆီးထိန်းသိမ်းခံထားရသူကတော့9218ဦးရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံနဲ့နယ်ပြင်ဆက်ဆက်နေတဲ့တရုတ်နိုင်ငံရွှေလီမြို့မှာတကြောပြန်ကိုဗစ်ကူးစက်နေတဲ့အခြေအနေအတွက်အကူအညီတွေပေးဖို့ဒုတိယမျိုးရုံဟောင်းတူကတရုတ်ပြည်မှာအစိုးရစီမှာစာရေးပြီးရှင်းလင်းပါအကူအညီတောင်းခံခဲ့ပါတယ်။ယူနန်ပြည်နယ်ရွှေလီမြို့ဟာနိုင်ငံတကာကုန်သွယ်မှုအချက်အချာကျပြီးတော့မနစ်ကကိုဗစ်ကူးစက်မှုစတင်ချိန်ကတည်းကတရုတ်အစိုးရရဲ့တင်းကျပ်တဲ့မူဝါဒတွေအောက်မှာကိုဗစ်ထိန်းချုပ်ရေးတွေလှုပ်ဆောင်ခဲ့ပါတယ်။ရွှေလီမြို့ဟာပြည်ပကနေရောဂါကူးစက်မှုအန်ရယ်မြင့်မာတဲ့နယ်စပ်မြို့ဖြစ်ပေမဲ့တခြားချမ်းသာတဲ့မြို့တွေလိုကုသရေးပစ္စည်းအရင်းမြစ်မပေါ်များတာကြောင့်ပုံမှုပြီးတော့ယောဂတန်ပြင်းပြင်းထန်ထန်ခံနိုင်ရခြင်းများပါတယ်။မြို့ငယ်တမျိုးဖြစ်တဲ့ရွှေလီအနေနဲ့ယောဂကူးစက်မှုကိုတာဝန်ကြီးကြီးကာကွယ်ထိန်းချုပ်နိုင်ခဲ့တာကြောင့်ပြည်မအနေနဲ့လည်းကလင်းငယ်တွေဒုက္ခမရောက်အောင်အကူအညီတွေခိုင်ခိုင်မာမာပေးတင်တယ်လို့2018ခုနှစ်မှာရွှေလီမြို့ရဲ့ဒုတိယမြို့တော်ဝန်လုပ်ခဲ့သူဒိုင်ရော်လီကသူ့ရဲ့ဝီချက်မှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းရွှေလီမှာယောဂလက္ခဏာမပြတဲ့ပိုးသက်ဆောင်သူအများအပြားတွေ့ရတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။တရုတ်ပြည်လူဦးရေ1.4 ဘီလီယံမှာအောက်တိုဘာလ23ရက်နေ့ဆိုရင်96ရာခိုင်နှုန်းကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးပြီးပြီလို့ထုတ်ပြန်ထားပါတယ်ခင်ဗျာ
။ရွှေသတိကဒေသမှာလာအိုရက်တပ်ဖွဲ့ကမွေးရည်ဆေးတွေစံချိန်တင်ဖမ်းမိလိုက်တယ်လို့ထိုင်းလုံခြုံရေးသတင်းအရင်းမြစ်နှစ်ခုကဒီကနေ့အတည်ပြုပြောဆိုတဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်မှာရေးသားထားပါတယ်။အခုဖမ်းမိတဲ့ပမာဏဟာအာရှတိုက်တွင်းမွေးရည်ဆေးဝါအများဆုံးဖမ်းဆီးရမိခြင်းဖြစ်တယ်လို့ကုလသမဂ္ဂကလည်းပြောပါတယ်။မြန်မာထိုင်းနိုင်ငံတို့နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့လာအိုနိုင်ငံမြောက်ပိုင်းဘိုခီယိုမြို့မှာBRC တွေတဲ့တင်လာတဲ့ထရက်ကားကိုဗုဒ္ဓနေမှာရဲကတားဆီးနေစဉ်မက်သဖက်ရမင်းဆေးပြား55တန်းနဲ့ခရစ်စတမတ်တိတသမ5တန်းတို့ကိုဖမ်းဆီးရမိလိုက်တာလို့ရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဆွီဒင်နိုင်ငံမှာအသွင်ကူးပြောင်းရေးအစိုးရလက်ထက်ကနေစစ်တပ်ကအာဏာသိမ်းလိုက်တာကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကပြောပါတယ်။ဒါပေမဲ့လက်တော်ဖြစ်ဖြစ်ခဲ့ရတဲ့နဲ့ပတ်သက်လို့သဘောထားတစ်စုံတည်းဟာမှတ်ချက်ပေးဖို့တော့စောသေးရဲ့လို့တုံ့ပြန်ထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆူဒန်နိုင်ငံအတွက်တတ်မှတ်ထားတဲ့ငွေကြေးဖြန့်ဝေမှုတွေရပ်ဆိုင်လိုက်တယ်လို့လုပ်ငန်းတွေရပ်ဆိုင်ထားတဲ့အကြောင်းကမ္ဘာ့ဘဏ်ကကြေညာပါတယ်။ IMF ကတော့အခြေအနေကိုစောင့်ကြည့်နေစေပဲလို့ပြောဆိုတာပါ။မြန်မာနိုင်ငံမှာတော့ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းယူပြီးစစ်ကောင်စီကိုအစိုးရဖြစ်အတိမတ်ပြုပြီးအငင်းပွားမှုတွေရှိခဲ့တာကြောင့် SDR ကအထူးငွေကြေးထုတ်ယူခွင့်ကို IMF ကဇွန်လအတွင်းရပ်ဆိုင်ခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ပြောပြပေးကြတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နောက်သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းဒေါ်နယ်အပြင် NNI အစိုးရလက်ထက်တုန်းကစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးတွေအပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်ဖောက်ပြမှုအဥပဒေပုံမှားတွေနဲ့တရားစွဲဆိုထားတဲ့အမှုကိုဒီကနေ့နေပြီးတော့အထူးတရားရုံးမှာဆက်ပြီးတော့စစ်ဆေးကြားနာခဲ့ပါတယ်။ဒီကနေ့ကြားနာပွဲမှာတော့ရှောင်းဒေါ်နယ်အတွက်စကပြန်တယောက်ကိုတရားရုံးကစီစဉ်ပေးခဲ့ပါတယ်။အမှုတွေနဲ့ရှင့်နေတွေတီးခြားတွေ့ဆုံနိုင်မှုအတွက်ကိုတော့သက်ဆိုင်ရာအကျဉ်းထောင်ကနေလျှောက်ထားဖို့တရားရုံးကအမိန့်ချပါတယ်။ဒီကနေ့ကြားနာစစ်ဆေးပွဲနဲ့ပတ်သက်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအလိမ္မာပြောပြပေးပါရှင်။
ဒေါ်သာစုကြည်ပါဝင်5ရောက်ပေါ်စစ်ကောင်စီကတရားစွဲထားတဲ့နိုင်ငံတော်လျှို့ဝှက်အချိုးပေါက်မှုကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့အောက်တိုဘာ28ရက်မှာ5ချိန်မြောက်ဆက်လက်ကြားနာစစ်ဆေးပါတယ်ဒေါက်ဆန်းစုကြည်အပြင်အမှုတရွဲ့တရားစွဲခံထားရတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတာနယ် NLD အစိုးရလက်ထက်စီမံကိန်းရဲ့ဗန္ဒာရေးဝန်ကြီးများဖြစ်ကြတဲ့ဦးကျော်ဝင်းဦးစိုးဝင်းဒုတိယဝန်ကြီးဦးဆောင်တို့ကိုလည်းဒီနေ့ရုံထုတ်ပါတယ်ဒီနေ့ကြားနာပွဲအတွင်းမှာတော့စီးပွားရေးပညာရှင်ဌာနအတွက်ပညာရေးဌာနကစကားပြန်တယောက်ထားထားပေးတယ်လို့သူ့ရဲ့ရှင်ကြီးကပြောပါတယ်။အမှုတန်တဲ့ရှင်ကြီးတွေတီးတန့်တွေ့ဆုံနိုင်ဖို့အတွက်တော့သက်ဆိုင်ရာအကျဉ်းထောင်တွေမှာရှောက်ထားဖို့တရားရုံးကအမိန့်ချခဲ့တယ်လို့ရှင်ကြီးတို့ကပြောပါတယ်
။ကျွန်တော်တို့ကဒီနေ့လုပ်တဲ့အပိုင်းကလေဒီလုပ်တဲ့အပိုင်းဒီစကားပြန်ကိစ္စနဲ့ပတ်သက်ပြီးတော့ပညာရေးဌာနကဆက်ပြီးတဲ့အကျဉ်းချင်းမှာပါတယ်။ ว่าอินเทอร์เน็ตบุกมุดเนี่ยเป็นส่วนหนึ่งที่ชาเดอร์สุดที่ตัวสัญญาอาจารย์ทางวิทยาศาสตร์มาสามสิบวิโอเป็นส่วนหนึ่งที่พูดเดอร์ไม่ใช่ไปเลยกันนะท้าวไปแต่ที่นั่นนี่พูดเดอร์ตัวเดียร์ยังว่าเดอร์มีใครสั่งนั่นตัววิโอคือตัวสามสิบวิโออาจารย์ทางวิทยาศาสตร์มาสามสิบวิโอมาไปดูคือว่าคือว่าไม่ใช่ไปเลยไม่ใช่ไปเลยแต่ในกิจกรรมของเราสติยังไม่มาคุณยังเป็นเช่นเดียวกันได้ไหมไม่มาสติไม
่ตอนสั้นสุดที่เราเรียนรู้สังทานเนอุจวินอุโซวินอุสังดูกูในปีเราอาจารย์มาชกทับีอมุสิสินีรับเจ็บไปอมุไลเซนีรีนีเนี่ยตียาสเวคันทายาดูรีเนี่ยจานาเวชีเรนีจงใจมาได้ยังเฉยนายว่าเราตัดส่งได้เมื่อเจียยารามูอติชาตัดส่งนายบุเซนีรีปะกาปีเดียร์ยงใจอยู่เด็กกาสาดินชาวท่าตั้งสูท่าจับไปเลยชาวท่านเอกูนายเงินดอกที่ว่าอุบลีชูพามูอเปียลูเวมูจีเจย์อุบลีเนี่ยเลสิกังสิกาตียาสเวท่าไปเลยเอรินมูลงกูเนี่ยปีรออทูตียายงมาจังสูสิสินีลาบาจานาเวมาซากินนายว่าเราด้วยส่งนายเนี่ยลูตียาตุจิกาเจียวไปไหมเช่นนี้ปะกะเช่นเราเรางงงับไปบุตรตั้งสุขใจจ้าไปช่างท่านเนี่ยอเมริกาออสเตรเลียเป็นยังกับจังหวัดสุดเลยตียาคุยมาหลายอย่างน่าท้องนายบุกโควิดสิการแต่มาชัดด้วยจ้าอาการแค่พี่นี่เนี่ยลูตียาไปแต่จังที่นี่เลยตียาอยู่งงมาหลายจ้าบ้าနေပြီးတော့အပါအဝင်မျိုးနဲ့တော်တော်များများမှာတော့ဒီကနေ့ကစ stay at home တတ်မှတ်ချက်ဖယ်ရှားလိုက်တဲ့အတွက်နောင်ရုံချိန်တွေမှာတန်ရုံတာဝန်ရှိသူတွေလာရောက်နိုင်မလားဆိုတာတော့စောင့်ကြည့်ရမှာဖြစ်ပါတယ်
။တို့ကဗျာငါတို့တတ်တတ်ပြီးတော့ဟိုတို့ဝင်ကျက်ခွင့်ကိစ္စနဲ့ပတ်သက်ပြီးစောင့်ရတော့နေဖြစ်တယ်ဗျာ။ကျွန်တော်ကြည့်ကြတော့ဘာမှမသိရဘူး။တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တားလို့ရလို့ရတယ်ဟုတ်ပါဘူး။ဝင်လို့ဖြစ်လို့ရတယ်ဆိုတော့တို့ဝင်ကြက်ချက်တွေနေရာဒိမ့်နေတယ်။ဆိုင်ရမှာဗျာယင်းကသူဗျာယင်းကဆက်ဆောင်ရမယ်ဆိုတော့ဆက်ပြီးသင်တဲ့ပုံမှန်မြေဒီမှာဆက်ပါမယ်လို့
မစ္စတာရှောင်းထန်ရဲ့ laptop ထဲမှာတွေ့ရတဲ့စာရွက်စာရန်တွေဟာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်ရရောက်တဲ့ဆိုပြီးဆွဆွဲတရားစွဲထားတာဖြစ်ပါတယ်။ရှောင်းထန်ရဲ့အပေါ်စစ်ကောင်စီကတရားစွဲထားတာနဲ့ပတ်သက်လို့ဩစတြေးလျအစိုးရဘက်ကမျှတဲ့တရားစီရင်မှုရနိုင်စေအပေါ်တန်တရားဖြစ်ရကြောင်းထုတ်ဖော်ပြောဆိုထားသလိုဩစတြေးလျအစိုးရအနေနဲ့ပေါမောက်ခထန်ရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချိန်တိုင်းကိုတရားခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ပါတောင်းဆိုထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ29ရက်ကအာဆီယံခေါင်းဆောင်တွေနဲ့ပြုလုပ်တဲ့ဩစတြေးလျအာဆီယံထိပ်သီးဆွေးနွေးပွဲမှာဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့စီးပွားရေးအကြံပေးပေါင်ပေါက်ခရှာထနဲကိုလွှတ်ပေးဖို့ထပ်ပြီးတောင်းဆိုထားပါတယ်။အသက်58နှစ်အရွယ်ပေါင်ပေါက်ခတာနဲဟာဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်လှုပ်ဆောင်ခဲ့ပြီး February 1ရက်စစ်တပ်အာဏာသိမ်းပြီး9ရက်အကြာမှာဖမ်းဆီးခံခဲ့ရတာဖြစ်ပါရဲ့ရှင်
။ဒီကနေ့ကြားနာဆစ်ဆီးခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အထူးတရားခွင့်အခြေအနေအလိမ်မှာပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့သခိုင်းတိုင်းကျွန်းလှဘက်မှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုလုပ်နေတဲ့အကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။သခိုင်းတိုင်းဒေသကြီးကျွန်းလှမြို့ကခြေရွာအနီးမှာစစ်ကောင်စီတပ်တွေကရဟတ်ရင်နေနဲ့လေကြောင်းကနေပစ်ခတ်မှုတွေလုပ်ခဲ့တယ်လို့ရွာသားတွေကပြောပါတယ်။အခုလိုမျိုးလေကြောင်းကနေတိုက်ခိုက်တာကြောင့်ဒေသခံကြေးရွာသူကြေးရွာသားတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။စကိုင်းတိုင်းကျွန်းလာမြို့နယ်မိုင်20ဝေးတဲ့ကျွဲတဲကြေးရွာနီးမှာစစ်တပ်ကဒီကနေ့အောက်တိုဘာလ28ရက်မနေ့ပိုင်းရဟတ်ရင်တွေနဲ့ဝေရင်ကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေရှိနိုင်တဲ့နေရာတွေကိုပစ်တာဖြစ်နိုင်တယ်လို့ကျွန်းလဒေသခံတူကယူဆပါတယ်
။ကျွန်းလမြို့နယ်ကျွဲတဲ့ရွာနာပေါ့အချိန်ကတော့၈နာရီဝန်းကျင်တော့ဦးတိုင်းပြောရလို့ချင်းရုတ်တရက်ကြီးပဲကမထင်မှတ်ထားရတာပေါ့ဗျာ။ဟိုသူတို့ဒီတိုင်းနဲ့ဝင်ပြီးတော့မှဟိုဝင်ပစ်သွားတဲ့ပုံစံမျိုးပဲ။ရဟန်းရင်နဲ့ပစ်တာအဲ့မှာဟိုလူရင်းတွေကလူရင်းကနှစ်စီးရွယ်နှစ်စီးရွယ်ဆိုတော့ထုတ်ပြီးလာမသိဘူးဗျာ။အချက်ကြီးကလာတော့လာတယ်ပြစ်မသွားဘူးပေါ့။ဟောရဟန်းရှင်ကြီးရပဲပြစ်တယ်။ဘုရားကြီးကမပြစ်ဘူးပေါ့။သူတို့ PDF ကန့်နေရှိတယ်ဆိုတော့မှအဲ့လိုဘုရားနဲ့သူတို့ပြစ်သွားတော့ပေါ့။ဝင်ပြစ်သွားတော့။စူးစူးဝါးဝါးချိတ်ခိုက်သွားတာလေဒါရယ်ကျွန်တော်တို့ဟိုဘာမှမကြားရအောင်မကြားရအောင်ဆိုတော့မရှိဘူးပေါ့ဗျ
။ကျွန်းလာမျိုးအနောက်ပိုင်းကကြီးရွာတွေဟာဂုံးလန်းခီးသွားလာမှုကြကြတဲ့အတွက်ဒီကြောင်ကနေတိုက်ခိုက်တာဖြစ်နိုင်ကြောင်းဒေသခံတွေကယူဆပါတယ်။အခုလိုလေကြောင်တိုက်ခိုက်မှုတွေကြောင့်ကျွေးတဲတင်လှခွားတဲ့စတဲ့ကြွေရွာသားတွေဟာ Sibelu Yagu, Tabi Dinshaw Nijaya Elu, Didagan Jada Duga, Piovare.
Timiaro, Didagan Yaria, Elu Lin, Pavida, the Nova Malasian, and Abida, the Nenamunimbura, and Tamu, Kimida, Luis, Kimida Kajaro, Elu Yoga Kajaro, the Nova Yaria, Tilam, the Fabigarabo, the No Yaga, Timias, and all. ဒီမြန်မာဝန်ကျင်တော်အဲ့လိုအပြင်မှာဆက်ပြီးနိုင်တဲ့အနေအထားရှိနေကြအောင်ကျွန်တော်တို့ကတော့ဝတောင်းသူတွေဆိုတဲ့ခါကျတော့အိမ်မှာရှိတဲ့လက်နဲ့နော်နဲ့တစ်ခါတည်းထပ်တော်ပြီးတော့ဗျာကျွန်တော်တို့ကလက်အဲ့လိုအမိုးလေးလုပ်ပြီးတော့အဲ့လိုနီးတောတောင်းနေတယ်မှာအဲကိုနီးစားသူနီးစားအဲ့လိုတောတောင်းနေတယ်မှာတော့ပြီးတော့နေကြတာများတယ်ဗျာကျင်းတော့ဟိုစိတ်ဘေးစိတ်တောင်းလို့လည်းမကြုံဘူးလို့ကျွန်တ
ကိုစကိုင်းတိုင်းကစစ်ကောင်စီရဲ့လှုပ်ရှားမှုတွေကိုလူမှုကွန်ရက်မှာအစဉ်တစိုက်ဖော်ပြနေတဲ့တန်လာရွှေမြေလူမှုကွန်ရက်ဆာမျက်နှာကစကိုင်းတိုင်းဒေသခံကာကွယ်ရေးအဖွဲ့တွေကိုတိုက်ခိုက်ဖို့အလောင်းမင်းတရားကြီးအထူးစစ်ဆင်ရေးကိုဒီကနေ့စတင်ပြီးဆိုတဲ့အကြောင်းဖော်ပြထားပါတယ်စစ်ကောင်စီတပ်တွေတန်းစီနေတဲ့ပုံတွေရဟန်းယူနေဖို့တရားဥပဒေကိုဓာတ်ပုံတွေနဲ့တကွဖော်ပြထားတာပါဒီ ုပ်ထားကြဘူးတိုက်တွန်းထားပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းကျွန်းလာဘက်မှာဒီလေကြောင်းကနေပြီးတော့စစ်ကောင်စီတပ်ဘက်ကနေပစ်ခတ်မှုတွေလုပ်နေတဲ့အကြောင်းသတင်းကိုကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံနေမှာကိုဗစ်အပါအဝင်ရာသီတုပ်ကွေးတွေဖြစ်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းကူးစက်မှုတွေမြင့်တက်နေခြင်းကမလိုအပ်ရင်အိမ်ပြင်မထွက်ရ stay at home ထုတ်ပြန်ခဲ့တဲ့မြို့နယ်တချို့ကိုတော့ဒီကနေ့အောက်တိုဘာလ28ရက်ကနေစပြီးတော့ပယ်ချလိုက်ပါတယ်။ကျန်းမာရေးဝန်ကြီးဌာနကအခုနောက်ဆုံး stay at home ထုတ်ပြန်ချက်ပယ်ဖြတ်လိုက်တဲ့မြို့နယ်44မြို့နယ်မှာရန်ကုန်တိုင်းထဲကမြို့နယ်က20ပါဝင်ပါတယ်အဲ့ဒီမြို့နယ်တွေမှာကိုဗစ်ကရောဂါကူးစက်မှုကတကယ်ပဲရော့ကျသွားပါပြီလားရန်ကုန်ကလာတဲ့ဒီသတင်းမအီတန်စင်ပြောပြပေးပါရှင
်ရန်ကုန်မန္တလေးမွန်ပြည်နယ်အပါအဝင်ဧရာဝတီတိုင်းမကွေးတိုင်းပဲခူးတိုင်းစကိုင်းတိုင်းနဲ့ချင်းပြည်နယ်တွေတွင်ကမြို့နယ်44ခုမှာအော်တိုဘားလာ20ရက်နေ့ဒီကနေ့ကစပြီးတော့ stay at home အစီအစဉ်ကိုပယ်ဖြတ်လိုက်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီလိုမြို့နယ်တွေမှာပြီးခဲ့တဲ့14ရက်အတွင်းတက်ခွဲတီးပြူလူနာတွေ့ရှိမှုလျော့နေလာပြီးတော့အစုလိုက်ကူးစက်မှုလျော့ကျလာတာကြောင့်အခုလိုမလိုအပ်ဖက်နေအင်ပြေမထွက်ဖို့ကိုကန့်သက်ထားတာကနေဖြေလျှော့ပေးလိုက်တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်stay at home season ကိုပယ်ဖြတ်လိုက်တဲ့ရန်ကုန်တိုင်းကမြို့နယ်20ထဲမှာပါတဲ့စမ်းကြောင်းမြို့နယ်မှာဆိုရင်အရင်ကလိုကိုဗစ်လူနာတွေအတွက်အောက်ဆီဂျင်လိုအပ်တယ်လို့အကူအညီတောင်းတဲ့သူတွေမရှိကြတော့တယ်လို့အခြေအနေပုံမှန်လိုပြန်ဖြစ်နေပြီလို့စမ်းကြောင်းမြို့နယ်ခြေဆိုင်နိုင်ရေးကူညီမှုအတင်းတစ်ခုကပြောပါလိမ့်
အခုထိတော့ကျွန်တော်တို့ဘာမှဟွာလေးအကူအညီတောင်းတာလည်းမတွေ့ဘူးခင်ဗျအခြေတရားလည်းပုံမှန်သွားလာနေကြပါတယ်ခင်ဗျဒီဆန်းတော့ရကွယ်မှာတော့ကိုဗစ်နဲ့ပတ်သက်ပြီးဘာမှမကြားတော့ဘူးခင်ဗျာဟုတ်ကဲ့ကြားသည်တော့ကိုလေခဏစီချောင်းဆိုတော့ချစ်ကောင်းဖြစ်နိုင်တယ်လေဒီလိုပုံမျိုးတော့ကိုယောဂပုံစံမျိုးကြီးတော့ဝင်လာတော့မကြားမိဘူးခင်ဗျာဟုတ်ကဲ့
ဒီထဲမှာကေယောဂဖြစ်ပွားမှုအရှိန်မြင့်ပြီးတော့ထိန်းချုပ်ရတဲ့အချိန်ကာလတုန်းကလူနေထူးထက်ပြီးတော့နေစဉ်လူအများပြားနဲ့ဘတ်စကားတိုးစီးနေရတဲ့ရန်ကုန်လိုနေရာမျိုးမှာကိုဗစ်ဖြစ်သူရေအတွက်ကတရားဝင်တက်ခွဲတီးပြဦးရေထက်မြေပြင်မှာပို့ပြီးတော့များတယ်လို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရဟိတဆောင်ရွက်ပေးသူတွေကပြောပါလိမ့်မန္တလေးတိုင်းထဲမှာလည်း stay at home အစီအစဉ်ပယ်ဖြတ်ပေးလိုက်တဲ့မြို့နယ်10ခုပါဝင်ပါတယ်။အရင်ကကိုဗစ်ကရောဂါဖြစ်ပွားကူးစက်သူများခဲ့တဲ့ချဲရီတာဆန်မြို့နယ်ထဲမှာအခုကိုဗစ်ဒီပြူလူနာမရှိသလောက်ဖြစ်သွားပြီလို့ချဲရီတာဆန်ပရာဟီတာကွန်ရဲ့တာဝန်ရှိသူတယောက်ကပြောပါတယ်
။ချဲကာလာနယ်မှာတော်တော်ကြီးသားသွား။ကိုဗစ်ခြေကအခုတည်းကလုံးဝမလို့ကျင်းသလောက်သွားတယ်။အခုရာသီတုပ်ကွေးကတော့ဖားတဲ့လူတွေတော်တော်များတော့များတယ်။သူကအေးရနေရဆိုရင်အဲ့လိုကျင်းချပြီးကြောက်သွားတာ။ကိုဗစ်ကမကြီးဘလောက်ကိုသွားပြီ
ပြည်တွင်းမှာကိုဗစ်တတိယလိုင်းပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဇူလိုင်လနဲ့ဩဂတ်စ်လအစပိုင်းတုန်းကလူစီကားတဲ့ဈေးနဲ့ကျောင်းတွေကနေတဆင့်အစုလိုက်ယောဂါကူးစက်မှုတွေတွေ့ရှိခဲ့ပါတယ်။ဘကိုတိုင်းလက်ပတန်းမြို့နယ်မှာဈေးကနေတဆင့်ကိုဗစ်ကရောဂါအများအများကူးစက်မှုတွေရှိခဲ့ရတာကနေအခုတော့ပိုးတွေ့သူအတီးပြူလူနာတော်တော်လေးလျော့သွားတယ်လို့ဒီနေ့ကိုအယောက်260ဝန်းကျင်စစ်ဆေးပေးနေတဲ့ကျန်းမာရေးဝန်ထမ်းတစ်ယောက်ကပြောပါလိမ့်
။ကိုရင်လိုတော့မဟုတ်တော့ဘူးအရင်ပါသွားပြီ။တစ်ဖက်ကျေတော့ကြပါတယ်တယောက်လောက်တွင်ဒီနေရာလောက်တွင်ဒီအဲအဲ့လိုပဲရှိကြတာပဲဟုတ်အခုကတော့ပြီးတဲ့အချိန်ကိုလူတွေကသူတို့ဖြားတဲ့နာရီဆိုကိုယ်ကြောင်လို့ပဲသူတို့စိတ်ထဲမှာတစ်ခါလေးသူအများအပြည့်ကတော့ပြင်းနေကြတာရှိကြတာပဲနော်
ကိုဗစ်တရားလိုက်အချိန်မြင့်ခဲ့တဲ့ဇူလိုင်လကစပြီးတော့ကူးစက်မှုအခြေအနေဆိုးခဲ့တဲ့တိုင်းနယ်ပြည်နယ်တွေကမြို့နယ်တွေကိုစတေးအတ်ဟုံးထုတ်ပြန်ခဲ့တာစုစုပေါင်း169မြို့နယ်ရှိခဲ့တာပါအဲ့မြို့နယ်တွေကကိုဗစ်ကရောဂါကူးစက်မှုရောကြလာတဲ့မြို့နယ်တွေကိုဒီထုတ်ပြန်ချက်တွေတဖြည်းဖြည်းပယ်ဖြတ်နေတာအခုဆိုရင်မြို့နယ်59ရှိပါပြီဒါပေမဲ့စတေးအတ်ဟုံးစီစဉ်ထုတ်ပြန်ထားတ အောက်တိုဘာလကုန်တိဆက်ပြီးတော့ပေးထားပါရရှင်။
မြန်မာနိုင်ငံအတွင်းကကိုဗစ်နောက်ဆုံးအခြေအနေမဲ့ဤတန်စင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာရာသီတုပ်ကွေးဖြစ်တဲ့သူတွေများလာနေတဲ့အကြောင်းကိုတင်ပြပေးစင်ပါတယ်။ရခိုင်ပြည်နယ်ကကြေးရွာတချို့နဲ့စစ်ဘေးဒုက္ခတဲ့စခန်းတချို့မှာတော့ရာသီတုပ်ကွေးရောဂါဖြစ်ပွားနေပါတယ်။နောက်ဒီချင်းပြည်နယ်ပလောဝမြို့ပေါ်ကစစ်ဘေးဒုက္ခတဲ့စခန်းတွေမှာလည်းအလားတူရာသီတုပ်ကွေးဖြစ်သူတွေများနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုငင်းချမ်းပြပြပေးပါရှင်
။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်တွေကလက်ခမောင်အုပ်စုအုံတော်အုပ်စုချောင်းဝအုပ်စုတို့မှရှိတဲ့ကျေးရွာတွေမှာရာသီတုပ်ကွေးကူးစက်ခံရသူတွေအများပြားရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနေရာတွေမှာမိသားစုဝင်အများစုရာသီတုပ်ကွေးဖြစ်နေတာကိုတွေ့ရတယ်လို့အဲ့ဒီကျေးရွာတွေကိုသွားရောက်ပြီးဆေးလိုက်ကုပေးနေတဲ့သေးစရာတူဖြစ်တဲ့ဥမောင်လှရင်ကပြောပါတယ
်ဟုတ်ကဲ့ဒီကျွန်တော်တို့ကျွန်တော်တက်ပြီးညနေမှာဆိုနေတဲ့နေတဲ့ဒေသကြီးရတယ်မှာဆိုတော့ကျွန်တော်တို့ဟာလက်ခမောင်စုဂုံးချွန်အောင်တော့ဟိုမြတ်မြတ်ဒီအမှုရှင်များပြီးကိုလက်ကန်ခဲ့တဲ့တော့ပါရောဂါတွေဖြစ်နေတာတွေ့ရတယ်ဟုတ်ကဲ့ကျွန်တော်တို့ခေါ်နေဆိုရင်တော့ကျွန်တော်တို့ဒီဟာဘို့ကုံဆောင်ဘူးဆိုတော့ဒီရာဒီကုကြောင့်ဖြစ်ရာဒီကုကြောင့်ဖြစ်တဲ့အတွက်ဒါရာဒီတော့ကလို့ကျွန်တော်တို့အကျန့်ဖြစ်ကိုယ်ကျွန်တော်ကြတာတွေ့ရတယ်ဘယ်လိုခေါ်မဲ့ဆိုပါအခုဒီမှာကြရင်လေဟွာလူကြီးကသာပြည်ပြီးတော့အလဲတွေတော့တိုင်းနဲ့မှဥမာလူရောရောက်ရှိတဲ့အင်းတို့ဆိုရင်ပုံရောင်းအနေဆုံးဖြစ်တယ်ဆောက်ကဲကလေးတွေကလေးတွေဖြစ်တာလည်းတွေ့ရတယ
်ဖြားနာကြသူတွေဟာချောင်းဆိုးနာစည်းတာတွေအပါအဝင်နာရီယူတာတွေနဲ့ကိုလက်ကြိုက်ခဲပြီးအပူချိန်တက်တဲ့လက္ခဏာတွေတွေ့ရတယ်လို့လည်းပြောပါတယ်ကိုဗစ်ကာယရောဂါလက္ခဏာတွေဖြစ်တဲ့အနံ့ပြောက်တာဝမ်းလျှောတာမျိုးတော့မဖြစ်ကြဘူးလို့လည်းပြောပါတယ်။မိုးကုံဆောင်ကူရာသီအကူးပြောင်းကာလမှာဒီလိုရာသီတုပ်ကွေးဖြစ်လေရှိတယ်ဆိုပေမဲ့လည်းဒီနှစ်မှာတော့ခါတိုင်းထက်ပိုများတာကိုတွေ့ရတယ်လို့စေးစရာဦးမောင်လှရင်ကပြောပါတယ်။ရခိုင်မြောက်ပိုင်းကြောက်တော်မျိုးနယ်အတွင်းကညောင်ချောင်းစစ်ဘေးဒုက္ခတဲ့စခန်းမှာလည်းနှာစေးချောင်းဆိုပြီးနေမကောင်းဖြစ်နေသူတွေအများပြားရှိတယ်လို့ညောင်ချောင်းစစ်ဘေးဒုက္ခတဲ့စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်။
ဟုတ်ဒီညောင်ချောင်းကျွန်တော်တို့ညောင်ချောင်းစခန်းမှာတော့ဖြားနာသူတွေကတော့တက်ကြီးပိုင်းတွေရောဒီခလေးတွေရောအယူဆုံးပေါ့အယူဆုံးတော်တော်လေးနေမကောင်းဖြစ်နေကြတယ်ကောဟုတ်ဟိုစိုးရင်ရလားဆိုတာကတော့စိုးတော့စိုးရင်တာပေါ့ဘာကတော့လုံးဝလဲဆိုတော့ဒီဘက်မှာကျွန်တော်ကြီးတလောက်ပေါ့အဲ့မှာခလေးတွေဖြားလို့ရှိရင်အဖြားမကြောက်ဘူးပေါ့တရားနည်းနဲ့ဖြားမကြောက်ဘူးဟိုချောင်းဆိုးတယ်နှာစီးတယ်တော်တော်လေးတော့ထွက်ခွင့်ဖြစ်နေကြတယ်ကောဒီရှင်းုံရှင်းခန့်ကိုတော့ကျွန်တော်ညှင်းပိုးပေးထားပါရဲ့ဟုတ်
အဲ့ဒီစေဘေးဒုက္ခတဲ့စခန်းမှာရှိတဲ့ဒုက္ခတဲ့တွေအနေနဲ့လဲစေဝါကုသဖို့အခက်အခဲတွေရှိတယ်လို့ကိုခိုင်မျိုးအောင်ကပြောပါတယ
်။သူကဒီနေမကောင်းတဲ့သူတွေကိုသူတို့ဒီစိတ်ခန့်ကိုစိတ်ယုံကိုတော့ဖို့ပဲကျွန်တော်တို့နှိမ့်ရတယ်ကို။တစ်ခါမှလည်းဒီစိတ်ကြောင့်တွေကတော့ဒီတောက်ဖို့တောက်ဖို့တော့နိုင်နေဖြစ်နေကြတာ။စိတ်ယုံစိတ်ခန့်တွေတော့ဖို့ကြတော့လေဟိုဖိတ်ရှင်ကလိုတာကိုဆိုတော့တော်တော်လေးအခက်အခဲဖြစ်နေကြတယ်ကိုစခန်းမှာဟုတ
်။ရခိုင်ပြည်နယ်အတွင်းမှာယာတိတုပ်ကွေးကူးစက်မှုတွေနဲ့ပတ်သက်ပြီးတော့ကျန်းမာရေးဌာနဘက်ကအသိပေးထုတ်ပြန်တာမျိုးမရှိသေးပါဘူး။ရာသီတုပ်ကွေးကူးစက်မှုနဲ့ပတ်သက်ပြီးမေးမြန်းဖို့ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေကြားခြင်းမရှိခဲ့ပါဘူး။ရခိုင်ပြည်နယ်ထဲကဒုက္ခသည်စခန်းတွေသာမကချင်းပြည်နယ်ပလောဝမြို့ပေါ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာလည်းရာသီတုပ်ကွေးကူးစက်ခံရတာတွေရှိနေတယ်လို့စစ်ဘေးဒုက္ခသည်တဦးဖြစ်တဲ့ကိုတင်ဦးကပြောပါတယ်
။စေးရှောင်းနဲ့ပြည်မြို့ပေါ်ရခိုင်နယ်ဆိုတော့နှစ်စီတုပ်ဆလောက်ခင်းနေရှိတယ်ကျွန်တော်လည်းနော်ဒီလိုဒီလိုမရှိဘူးဒီလိုဒီလိုနာစေအေးမေးဒီလိုပဲတော်ဒီဆက်မှာတော့နိုင်ယူတ
ော့ရန်ကုန်မြို့နယ်အပါအဝင်ဒေသတော်တော်များများမှာယာတိတုပ်ကွေးဖြစ်ပွားသူတွေရှိနေပြီးတော့အရင်တုပ်ကွေးတွေထပ်ပိုပြီးပြင်းထန်တဲ့ရောဂါလက္ခဏာတွေခံစားရတယ်လို့ဆရာဝန်တွေကပြောပါတယ်။ကိုဗစ်ကာယရောဂါဖြစ်ထားသူတွေယာတိတုပ်ကွေးကူးစက်ခံရတဲ့အခါရောဂါဒဏ်ကိုပိုပြီးပြင်းထန်ခံစားရတယ်လို့လည်းပြောကြပါတယ်ခင်ဗျာ။
ကျခိုင်နဲ့ချင်းပြည်နယ်မှာရာသီတုပ်ကွေးတွေဖြစ်နေတဲ့အကြောင်းကိုငင်းရန်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်ညစနေအထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။မြန်မာရေးသုံးသက်ချက်စံမာရေးခန္ဓာနဲ့တိုင်းရင်းဒေသသတင်းလွှာတွေနားဆင်ရဖို့ရှိပါတယ်ရှင်။
VOA Burmese app ကို download လုပ်ရယူနိုင်ပါတယ်. Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်. VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်း အဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်.
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်. လိုင်းဒိုမီတာ 31 kHz 983 လိုင်းဒိုမီတာ 32 kHz 983 လိုင်းဒိုမီတာ 51 kHz 9885 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်. ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ. ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစားတဲ့အပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးခြင်းပါတယ်. ကချင်ပြည်နယ်ကတိုင်းရင်းသား၅မျိုးဆက်ဆံရေးမပြေလည်တာကိုတပ်မတော်ကနေအခွင့်ကောင်းယူပြီးတော့ KIA စန့်ကျင်ရေးလှုပ်ရှားမှုဖြစ်လာအောင်ကြံစည်ပုံကိုဦးအောင်ခင်နဲ့ကိုညံဝင်းအောင်တို့ကတင်ပြထားတာနားဆင်ပါရှင်.
နာသိမ့်ပြီးမကြာမီမလာစောပိုင်းကစပြီးစစ်ကောင်စီတပ်ကိုခုခံတိုက်ခိုက်တဲ့စစ်ပွဲတွေကချင်းပြည်နယ်မှာပြန်လည်ဖြစ်ပွားလာပါတယ်။ပြည်သူလူထုကလည်း KIA လက်နက်ကင်တပ်ကိုရိတ်ခါစေဝါနဲ့ငွေကြေးထောက်ပံပါလေ။ဗမာလူမျိုးကြီးဝါဒကျင့်သုံးတဲ့စစ်အာဏာရှင်စနစ်ကိုအမြင့်ပြအောင်တိုက်ခိုက်ဖို့အတွက် KIA ကဗမာပြည်သူလူထုနဲ့လက်တွဲလုပ်ကင်နေတယ်လို့ဗိုလ်ချုပ်ကြီး ကချင်အာဇာနည်နေ့ဖြစ်တဲ့ဩဂုတ်လ10ရက်နေ့ကပြောဆိုသွားတာဖြစ်ကြောင်း KNG ကချင်သတင်းစာသမားဖော်ပြပါတယ်။ကချင်ပြည်နယ်မှာ KIA တပ်က PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်တပ်နှံပေးပြီး NLD ပါတီဝင်တွေကိုခေါ်လုံးခွင့်ပေးပါတယ်။ရွေးဦးတော်လှန်ရေးကိုကြိုဆိုတဲ့ဝါရင် KIA တပ်ဖွဲ့ကိုတောက်ခံလူတွေလည်းတိုးပွားလာပါတယ်။ ဒါကြောင့် KIA နဲ့ PDF ကိုစတင်နေတဲ့ဒေသခံအင်အားစုတွေကိုစီရင်သွင်းဖို့စစ်ကောင်စီကကြိုးပမ်းလာပုံရပါတယ်။တချို့မင်းအောင်လှိုင်ဟာစက်တင်ဘာမှာမြစ်ချနာကိုသွားရောက်ပြီးအောက်တိုဘာလ3ရက်မှာနေဆက်ဝင်းကြီးဒုဗိုလ်ချုပ်ကြီးထွန်းထွန်းနောင်ကပူတာအိုကိုသွားပါတယ်။ဒေသခံပြည်သူစစ်တွေနဲ့တွေ့ဆုံကြောင်သိရပါတယ်။ဒေသခံအနေကြားသောတချုပ်ကင်တဲ့နယ်မြေတွေမှာ စစ်ကောင်စီတပ်ဟာKIAတိုက်ခိုက်တာကိုခံနေရပြီးအကြအဆုံးများနေတာကိုဆွေးနွေးဖို့တပ်ချုပ်ကြီးမြစ်ကြီးနားကိုသွားရောက်တာလို့ကြားသိရပါတယ်။ဒေသခံတိုင်းရင်းသားပြည်သူစစ်တွေကိုလက်နက်အင်အားဖြည့်ဆည်းပေးဖို့အစီအစဉ်ရှိကြောင်းသိရပါတယ်။မြစ်ကြီးနားမြို့တောင်ဘက်ကတာလောကြီးနဲ့ဆင်ဘူအခြေဆိုင်ရှမ်းနီခေါ်တိုင်းလျံမျိုးနွယ်စုကိုတပ်မတော်ကပြည်သူစစ်ဖွဲ့ပေးထားပါတယ်။အာနာမသိမ့်မီကရှမ် ကျင်းပေါ်ကကချင်ကလူများစုအနေနဲ့ကြီးစိုးလေရှိပါတယ်။ ကျင်းပေါ်ကချင်တဲ့ဆက်ဆံရေးအစီအမပြေတာလေးတွေကိုအခွင့်ကောင်းယူပြီးတမတော်ကတွဲခွဲပစ်ပုံကိုအမ်လီဖစ်ဘေးနဲ့အဖွဲ့ကဇူလိုင်လ၂ရက်နေ့တုန်းဖရန်တီးယားစားဆောင်မှာဒီဗိုက်ဒ်အန်ရူးဒ်အင်ကချင်စတိတ်ကျဲကချင်ပြည်နယ်ကိုတွဲခွဲအုပ်ချုပ်ပုံဆိုပြီးရေးသားထားပါတယ်။ကချင်ပြည်နယ်မြောက်ပိုင်းဘူတာအိုနောင်မောခေါလန်ဖူးနဲ့မချမ်းဘောဟာရဝမ်လူမျိုးအများစုနေထိုင်ရာအရက်ပါ။အပ
ဒီနေ့ကျွန်တော်တို့ရောက်လာတဲ့ဘုံမှန်သွားလာနေကြပါတယ်ဆိုတော့ဒီနေ့ကလည်းပုံမှန်သွားလာနေကြပါတယ်ဆိုတော့ကျွန်တော်တို့ကမှဥတာဟုခရီးစဉ်ဟာရဝမ်စီယုံရေလှူရှားမှုတာဖြစ်ပါတယ်ရဝမ်အများစုနေထိုင်တဲ့နောင်မောမချမ်းဘောခေါလံဖူးနဲ့ပန်နန်းတင်တို့ကိုတွားရောက်ပြီး VOA BBC နဲ့ DVB သတင်းတွေကိုမကြည့်ဖို့ဒေသခံတွေကိုဟောပြောကြောင်းသိရပါတယ်ရဝမ်ပြည်သူစစ်တင်နန်းသားတွေကိုလည်းအားပေးစကားပြောကြပါတယ်ရဝမ်ရင်ကျေးမှုအသင်းဟာကျန်းဖို့ပါတီနဲ့လက်တွဲပြီး ပြည်သူစစ်တပ်ဖွဲ့စည်းတီထောင်နေတယ်လို့ဆိုပါတယ်ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်မှာပြည်တွင်းပြည်ပကနေရဝမ်တိုင်းရင်းသားတွေကရဝမ်ပြည်သူစစ် နဲ့ KIA စန့်ကျင်မှုကိုဝေဖန်ရှုတ်ချကြပါတယ်ရဝမ်ရင်ကျေးမှုအသင်းနဲ့ကျန်းဖို့ပါတီဝင်တွေကမြို့နယ်နဲ့ခရိုင်ရုံးတွေမှာစစ်ကောင်စီကခန့်အပ်ပါတယ်ရဝမ်လူငယ်ဟာကျန်းဖို့ပါတီကိုမထောက်ခံမဲ့ NLD ကိုပံ့ပိုးကြပါတယ်အရင်ကတော့ပူတာဟိုဒေသကပြည်သူတွေ အထူးသဖြင့်ရဝမ်နဲ့လီဆူးစားတဲ့တိုင်းရင်းသားတွေဟာ KIA ကိုလက်နက်ကင်အနိုင်ကျင့်တဲ့အဖွဲ့လို့သတ်မှတ်ချက်ခဲ့ကြပါလေစစ်ကောင်စီအာဏာသိမ်းလိုက်တော့မှဘယ်သူကအနိုင်ကျင့်တယ်ဆိုတာကိုရှင်းရှင်းလင်းလင်းသိသွားကြတဲ့အတွက် KIA ထောက်ခံသူတွေတိုးပွားလာတယ်လို့ဆိုပါတယ်ပူတာအိုဆောလော်ဝိုင်းမော်ခေါလံပူတနိုင်းနဲ့မြစ်ကြီးနားမြို့နယ်တွေမှာလီဆူးတိုင်းရင်းသားတွေနေထိုင်ကြပါတယ် ဒီစုရဲ့ဒူးလေးပါတီဟာကျပ်ပေါ်ပါတီနဲ့ဆက်ဆံရေးပြည်လေပုံရပါတယ်အာဏာမသိမ်းမီကဒူးလေးပါတီကိုထောက်ခံသူများပေမဲ့အာဏာသိမ်းလိုက်တဲ့အခါမှာဒီစုတွေသဘောထားပြောင်းလဲလာတယ်လို့ဆိုပါတယ်ဒါပေမဲ့ဂျင်းဖော့ကရင်နဲ့ရောနောတာကိုမကျေနပ်သူတွေရှိနေစေဖြစ်ပါတယ်နေကြောင်ဆောင်တန်းနဲ့ပြည်သူ့ဆက်ဟာဆက်ကောင်စီဆန့်ကျင်ရေးလှုပ်ရှားမှုကိုဟန်တားတာမျိုးတွေလုပ်တတ်ပါတယ်
တိုင်းနာလူကြီးပိုင်းမှာKIA ကိုမကြိုက်သူတွေရှိနေသေးပေမဲ့လူငယ်ပိုင်းကတော့KIA ရဲ့ဆောင်ရွက်ချက်ကိုထောက်ခံအားပေးလာကြကြောင်းဖရန်တီးယားဆောင်ဒီဗိုက်ဒ်အန်ရူးစာတမ်းမှာဖော်ပြထားပါတယ်ခင်ဗျာဒါကတော့ကချင်ပြည်နယ်ကတိုင်းနာ၅မျိုးဆက်ဆက်ရေးမပြေလည်တာကိုတပ်မတော်ကနေခွင့်ကောင်းယူပြီး KIA စန့်ကျင်လှုပ်ရှားမှုဖြစ်လာအောင်ကြံစည်ပုံကိုဥအောင်ခင်ကမြမရေးတုံသက်ချက်မှတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အရင်ဆုံးအပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ ဒီသတင်းမှရဲ့ကျမ်းမာရေးခန္ဓာမှာတော့ကိုဗစ်ကာကွယ်ဆေးနဲ့စတင်ကြောင်းတွေပြန်ဖွင့်ခြင်းအကြောင်းကိုပြောပြထားပါတယ်။နိုင်ငံတကာတွေးကြုံနေအရဆိုရင်ကိုဗစ် 19 ကာကွယ်ဆေးကိုလူအများထိုးအပြီးနဲ့တက္ကသိုလ်တွေစဖွင့်ပြီးမှကျောင်းတွေကိုပြန်ဖွင့်ခဲ့ကြတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။အခြေခံပညာကျောင်းတွေပြန်ပြီးတော့ဖွင့်နိုင်ရေးအတွက်တခြားဘာတွေကြိုတင်ပြင်ဆင်ထားတင်ပါသေးလဲဒီအကြောင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကိုဗစ်လူနာတွေကိုကင်တွယ်နေရပြီးတော့မြန်မာပြည်ကလူနာတွေကိုလည်းတယ်လီဖုန်းကနေတဆင့်ကူညီပြီးတော့ကူးစက်ပေးနေတဲ
Okay, that's the other thing. Tonight, my man and my Johnny Yue, Sunday, Tetrigo, Kangwesi, Toby, but Jagama, Johnny Jam, Pumu, Shinira, Nanganaga, Tijuni, Yasai, Blue Diga Sam, your Jan Tuchin.
Number did check up on all, Tonight, Tinangama, Balloonina, Johnny Punga, Sorry, how she and Biro of Yopia, Sabono. So, General Dinangama, Kali Johnny, Punima, Patamazo, Degro, Punga, or not, Degro, Punishima. Number did check up. ตรุณปัตตะสวาบาเลยตะชู่ตะกรุฤส่วนตะปัตตะคาเราโหณคองเนี่ยอุสวาบาเลยซิเสียแล้วบ่เนาะโอเคดาก็ดีနိုင်ငံမှာအခုချိန်မှာတော့ပေါ်ကျင်းတော်ချင်းဖြစ်နေတဲ့အတွက်ကြောင့်ဒီကိစ္စကတော့ပမာဏနိုင်ငံတော့တရိုက်ကြီးတော့အကျိုးမှုပဲပေါ့လေဆက်ပမာဏနိုင်ငံမှာဒီလိုပီစီအာစစ်ဖို့တော့ကနည်းနည်းလေးတော့ခက်ခဲသေးရဲ့အချိန်တော်တော်လေးကိုခက်ခဲနေတဲ့အချိန်တခုတော့ရှိတာပေါ့ဒီလောက်တော့မပေါ်သေးဘူးပေါ အဲ့လိုအခြေအနေရောက်လာတဲ့အခါကျတော့မှသူတို့ကြောင်းမျိုးစပြန်ပေးဖွင့်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့သာမန်လူရန်စာအတော်များများဒီဖွင့်ပြီးကာကွယ်ဆေးထိုးပြီးတာအချိန်ဆိုတာကဘယ်လိုအတိအကျကိုဆွေးနွေးရလဲဆရာ
သူတို့ကဒီကြောင်းမျိုးဖွင့်တဲ့အခါမှာဟေးငါတို့ကလေးတွေဗက်ဆင်းထိုးလိုက်ပြီးသွားပြီကြောင်းတွေဖွင့်လို့ရတယ်ဆိုတာဒါမျိုးကမရှိပါဘူးဒီစထရက်တဂျီမရှိပါဘူးဘာဖြစ
တမျိုးနယ်လုံးမှာထားပါတော့အကူရယ်အခုပမာနိုင်ငံမှာသူတို့ပြောတာဟုတ်လားနှစ်ဆယ်ရာခိုင်နှုန်းလို့ပြောရဟုတ်တယ်မလားဆိုတော့စဉ်းစားကြည့်တာလေအိမ်ဆံပဲပြောရလို့ရှိရင်ရန်ကုန်မြို့မှာရှိရင်ရန်ငင်းမြို့နယ်လေးတခုမှာဘယ်လောက်ဖြစ်နိုင်မှာတော့ရန်ငင်းတမျိုးနယ်လုံးမှာ90ရာခိုင်နှုန်းရှိပြီလား90ရာခိုင်နှုန်းရှိလို့ရှိရင်တော့ကျောင်းဖွင့်နေဟာပြပနာသိမ်းရှိလို့ထင်တယ်ဒါကိုကျွန်တော်တ
င်းထိုးပေးလို့လေဒီယောဂါထပ်မဖြစ်လာဘူးဆိုတော့ဘယ်လိုမှဘယ်လိုမှမပြောနိုင်ဘူးကိုယ်ဘာဖြစ်လို့ဆိုကလေးတွေကနေတစင်မိဘတွေကိုကူတာလားမိဘတွေကနေတစင်ကလေးတွေကိုကူတာလားဆိုတော့ဒီနေ့ဒီချိန်ထိဘယ်သူမှတိတိကျကျမပြောနိုင်ဘူးပြောနိုင်တဲ့ဟာတစ်ချက်တော့ရှိတာကလေးတွေမှာဒီယောဂါဖြစ်လို့ရှိရင်လူကြီးတွေလောက်တော့အသက်ဆုံးရှုံးမှုမရှိဘူးဆိုတာပဲပြောနိုင်တာရှိ
ဟုတ်ကဲ့ဆရာနောက်ရောဒီအကြောင်းဖွင့်တာအတွက်ဘာတွေထပ်ထည့်စဉ်းစားဖို့အကြံပြုချင်သေးလဲဆရာ
နောက်တစ်ခုကဗမာနိုင်ငံမှာအခုလက်ရှိထိုးတဲ့ Sinopharm Sinovac ပေါ့နော်ထိုးတာပဲရှိတာ data ဆိုတာတရားဝင်တကဘာလုံးမှာထွက်လာတဲ့ official data ဆိုတာ Sinovac ကကလေးတွေကိုထိုးထားတဲ့ official data data တစ်ခုပဲရှိတယ်သုံးနေတဲ့နိုင်ငံကြီးရှိပါတယ်ဒါပေမဲ့သုံးနေတဲ့နိုင်ငံဆိုတာဒါ data မထွက်သေးပါဘူး data ထွက်မှကျွန်တော်တို့ကပြောနိုင်တာလားအခုကျွန်တော်နားလည်သလောက်ကပေါ့နော်ဒီ Sinovac ကိုကြောင်းနေမှာအခုထိုးနေတဲ့ခါကြီးပေါ့နော်ဒီမှာ Argentina မှာထိုးတာရှိတယ်လို့ပြောပါတယ်မှန်ပါတယ်အဲဒါပေမဲ့သူကထိုးထားတော့မရှိသေးတာလေထိုးပြီးတော့ရလာတဲ့ result ကိုကျွန်တော်တို့ကမသိသေးဘူးပေါ့နော်ထိုးထားတဲ့ကလေးတွေမှာဘယ်လောက်ဖြစ်ဥပမာအခုဆိုရင် example ပြောရလို့ရှိရင်ကျွန်တော်တို့ဒီ CDC ဆိုလို့ရှိရင်အခု6လ data ထွက်လာရပေါ့ကိုတို့ကျွန်တော်တို့ထိုးခဲ့တာဆိုရင်6လကျော်လာတဲ့အခါမှာ6လ data ထွက်လာရပြီးွားလို့ရှိရင်နောက်ထပ်9လ data ထွက်လာမယ်ဆိုတော့အဲ့လိုမျိုးတွေပေါ်မှာမူတည်ပြီးတော့ဒီ vaccine တစ်ခုကဘယ်လောက်ကြီးအထိကို effective ဖြစ်တယ်လဲကာကွယ်ပေးနိုင်တယ်ဘယ်လောက်ထိဆိုးကျိုးကိုကာကွယ်ပေးနိုင်တယ်လဲဒါမှမဟုတ် vaccine ထိုးထားပြီးတော့ဘယ်လောက်ကြီးယောဂလက္ခဏာစူးစူးဝါဖြစ်ပြီးတော့အသက်ဆုံးရှုံးတဲ့လူရောရှိရရှိနိုင်သလားဆိုတော့ဒီ data တွေကဒါ post vaccine ဖြစ်လာတဲ့ data တွေပါဒီအခုဗမာနိုင်ငံမှာထိုးနေတော့ပြုတ်ပြလာတဲ့ vaccine က safety အရဘာမှကြောက်စရာတော့မရှိဘူးလို့ထင်တယ်ဘာလို့လဲဆိုတော့ kill virus ဖြစ်တယ်ပြတော့
အန္တရာယ်တော့မရှိနိုင်ဘူးပေါ့နော
်ဟုတ်ကာကွယ်ဆေးထိုးလို့ဒုက္ခရောက်မဲ့အန္တရာယ်တော့မရှိတော့နိုင်ဘူးဒီကျွန်တော်လက်ရှိကျွန်တော်ဒီနိုင်ငံမှာသုံးတဲ့ဆေးတွေတိုင်းရှင်ဟုတ်ဒီမြန်မာဆိုတဲ့ဆေးတွေကတော့ဒီ new technique ဖြစ်တဲ့အတွက်ကြောင့်သရီသားပေါ်ကနေတဆင့်ပေါ့နော်အဲ့ရနေ base ကိုယူပြီးတော့ထိုးထားတဲ့ဘိုင်းနေလဲပါတာပေါ့နော်ဒါပေမဲ့ခုနလိုမျိုးပေါ့မြန်မာနိုင်ငံမှာခုလက်ရှိထိုးနေတဲ့ vaccine ဒီ effectiveness ကိုခေါ်တဲ့ vaccine ရဲ့ဘယ်လောက်ကြီးအထိအကျိုးသက်ရောက်မှုရှိမလဲဆိုတဲ့အပိုင်းကနောက်6လနဲ့နောက်တစ်နှစ်ကြာမှကျွန်တော်ကသိရမယ်အပိုင်းလား
ဟုတ်ကဲ့ဆရာကျောင်းတွေဖွင့်ပြီးရောဘာတွေကိုလုပ်ဖို့ကြိုးပြင်ထားတယ်လဲဆရာ
ကျောင်းတွေဖွင့်တဲ့အချိန်မှာလဲတချို့ကျောင်းတွေမှာပြန်ပြီးတော့ဟို state တစ်ခုနဲ့တစ်ခုတော့ပွာတာပေါ့နော်ဒီကတ်မှတ်ထားတဲ့ဥပဒေအနေထားတော့ဒါပေမဲ့အများစုတော့ state တွေမှာကျောင်းတွေမှာဆိုရင်ကလေးတွေကိုလည်းစစ်ရပါတယ် temperature လည်း check ရပါတယ်နောက်တစ်ခုကတော့တချို့သော state တွေကတော့နည်းနည်းလေး aggressive ရှိတယ်ဘာလို့ရှိလဲဆိုကျောင်းသားကဒီအခန်းထဲမှာတယောက် positive ဖြစ်လိုက်လို့ရှိရင်တစ်ခန်းလုံးမှာရှိတဲ့ကျောင်းသားအပုံလုံး14ရက်တိတိအိမ်ကျန်ဆိုပြီးတော့လုပ်ခဲ့တဲ့ state တွေရှိပါတယ်ဒီနေ့ဒီချိန်ထိလည်းရှိပါတယ်အဲ့ဒါကိုယ့်ရဲ့မြို့နယ်မှာရှိတဲ့ကျောင်းအုပ်ရဲ့ကိုယ့်ရဲ့မြို့နယ်မှာရှိတဲ့ governor လို့ခေါ်တဲ့အ
ဟုတ်ချင်မှု
ဟုတ်ချင်မှုပေါ့နော်သူတို့ရဲ့အမိန်ပေါ်မှာမူတည်ပါတယ
်ဟုတ်ကဲ့ဒီကာကွယ်ဆေးထိုးပြီးတာအပြင်ပေါ့နော်ခုနကကျင်းပမှာရှိတဲ့ဒီအများစုကလည်းတခုလုံးနေတာကလည်းအများစုထိုးပေးထားပြီးတော့ဒီကြားထဲမှာပုံမှန်ဆေးစစ်တာတွေလို့ခေါ်တာအရေးကြီးလာတဲ့သဘောပေါ့နော
်ဟုတ်ပါတယ်ဆေးစစ်တယ်နောက်တစ်ခုကအရေးစီးဆုံးအပိုင်းရတော့မိဘတွေပေါ့နော်ထားပါတော့ကလေးတွေကြောင်းနေဖွင့်ကြောင်းနေကိုပို့တယ်ပဲထားပါလို့ဆိုကလေးကနှာစည်းတယ်ဆိုလို့ရှိရင်မပို့ပါနဲ့ကလေးကနေမကောင်းဆိုရင်ကလေးတွေကပြောပါပါနေမကောင်းကြောင်းမသွားခြင်းဘူးကိုယ်တွေလက်တွေကလေးတွေဆိုရင်တော့အဖျားလေးတွေတက်လာတယ်ပေါ့နော်အစာမစားခြင်းဘူးဟိုခုဒါဒေါက်တာမာတုံးကတော့ကျွန်တော်တို့ကဗမာနိုင်ငံမှာကျွန်တော်လည်းနည်းနည်းပါးပါးလူတန်းစားတွေကုခဲ့မှုပါတယ်ဒေါက်တာကျွန်တော်ဆိုလို့ရှိရင်ဘာဆေးမှမစစ်ခဲ့ဘူးဗမာနိုင်ငံဘာလို့စစ်လို့လည်းမရခဲ့လို့ဘာနဲ့ပဲကျွန်တော်တို့ကုခဲ့လဲဆိုတော့အဲလူနာရဲ့ယောဂလက္ခဏာဖြစ်တဲ့ဒေါက်တာကအရန်တည်တာတယ်လုံးဝမတူတဲ့တစ်ချက်ကအရန်နှုံးတာဟိုကျွန်တော်တငယ်ချင်းနေဒီနိုင်ငံမှာလည်းဒီလိုပဲနှုံးတာအဲ့လိုပဲကျွန်တော်နဲ့လို့ပေါ်ကမ်းမဲ့လေဆိုရင်ပြောရန်နှုံးတာပဲဘယ်လိုလုပ်ရမှမသိဘူးလေဆိုတော့အဲ့နှုံးတာလေးတစ်ချက်နဲ့နေတိတိတတာကိုလုပ်လိုက်ရဆိုတော့ဟိုသားစုတွေပေါ့နော်နောက်တစ်ခုကကိုယ့်ရဲ့ဆွေမျိုးသားချင်းနေယောဂလက္ခဏာပြောလို့ရှိရင်ချက်နိုင်လို့ရှိရင်လူစုလူဝေးရှိတဲ့နေရာတို့ပွဲလန်တပင်တို့အများစုနဲ့အဲ့လိုပွဲလုပ်မယ်ဟာတွေဆိုအဲ့ဒါယူရှောင်ရှားလိုက်ပါကိုယ်အဲ့လိုမျိုးလုပ်လိုက်ခြင်းအပြင်ကိုယ်ကလေးလေးပဲဖြစ်ဖြစ်ကိုယ်ကိုယ်တိုင်ရပဲဖြစ်ဖြစ်မသွားလိုက်ဘူးဆိုလို့ရှိရင်လူပေါင်းမြောင်များစွာရဲ့အသက်ကိုကယ်နိုင်ပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ဒီ Delta ကို example ကျွန်တော်ပြောတာပေါ့နော် Delta အရန်ကူးတာမြန်တဲ့အတွက်ကြောင့်တယောက်ကနေတစ်ဆင့်အဲ့တခန်းထဲမှာရှိတဲ့လူယောက်40ရှင်40လုံးဒီပါကူးသွားမှာ
ဟုတ်ကဲ့နောက်ဆုံးရောက်ပါမှာခြင်းလေးလဲဆရာ
ဒီယောဂါကိုကာကွယ်တဲ့နီလန်တစ်ခုကကာကွယ်ဆေးထိုးခြင်းအပြင်သွားလို့ရှိရင်နှာခေါင်းကိုဖြစ်နိုင်လို့ရှိရင်တတ်ပါပတ်စကားစီးလို့ရှိရင်နှာခေါင်းကိုတတ်ပါ
ตักกูไม่จ๋าคณะซีบาผิดไหนโลชิงเองเปลี่ยนยောက်ลาโลชิงเล็ดซีบาเองอเปลี่ยนยောက်วิดลาได้อวยซ้าริโอเองเนี่ยที่โอไม่เตลาบาเนี่ยไม่เปล่าจินะตัวเองยောက်โลชิงอวยซ้าโอเล่บากูอีมาอเปลี่ยนอวินเนี่ยทะเมนถ่ายซ้าราโลอกောက်ปิ๊ดเตไล่ตาမျိုးโลตาမျိုးริโอช่องช้าไปบา
โอเคจิตุญาติเจมาครับ
ကိုဗစ်19ကာကွယ်ဆေးနဲ့စတင်ကြောင်းနေပြန်ဖွင့်ရခြင်းအကြောင်းကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျန်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကြာတာပရင်းနေညရဲ့နောက်ဆုံးခန္ဓာတစ်ခုဖြစ်တဲ့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ FEVR
တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်သိကြပါရှင်ကျွန်မအမီပါနေဆက်ဒေသတိုင်းနာသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာလို့ကြတော့ စစ်အုပ်ချုပ်ရေးအမိန့်ကြေညာခံထားတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မျိုးမှာစစ်ကောင်စီကဆန်ရောင်းဝယ်ခွင့်ကန့်သတ်ထားတဲ့အတွက်ရဲခါပြည်လက်မှုတွေနဲ့ရင်ဆိုင်နေကြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ခင်အိုရဲ့တပ်မတစ်နယ်မြေ၊ခရိုင်အိုရဲ့မြောက်ပိုင်းတိုင်းဌာနချုပ်ရှိရာဒေသအင်္ဂုမလမြို့လေးမှာ
COVID-19ကူးစက်ခံထားသူအယောက်၄၀၀ကျော်ရှိနေပါတယ်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုက်မုံးနဲ့အတူတင်ဆက်ပေးသွားမှာပါ။ စစ်အုပ်ချုပ်ရေးအမိန့်ကြေညာခံထားရတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ပေါ်မှာစစ်ကောင်စီကဆန်ရောင်းဝယ်ခွင့်ကန့်သတ်ထားပြီးရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်နေကြရပါတယ်။မင်းတပ်မြို့ပေါ်ရှိပြည်သူတွေဟာခလာရနစ်ခွန်လေးတပ်ရင်းမိုးရဲ့ခွင့်ပြုချက်နဲ့တာမကွေးတိုင်းရောနယ်ပခုတ်ကူနယ်ပေါ့စတဲ့မြို့တွေမှာရိတ်ခါရီသွားရောက်တည်ယူခွင့်ရှိပေမဲ့ဆန်တွေကိုတော့အကန့်အသတ
ရက်ွက်၄ရက်ွက်ရှိပြီးလူဦးရေနှစ်တောင်းဝန်းကျင်နေထိုင်ကြပေမဲ့စည်ရေးပဋိပက္ခကြောင့်မြို့ပေါ်နေပြီးသူအများစုမှာကျစ်လက်ဒေသများတို့စစ်ဘေးတိမ်းရှောင်နေကြရပြီးလက်ရှိမှာအိမ်ထောင်စုတစ်ထောင်လူဦးရေ၈၀၀၀ခန့်သာမြို့ထဲမှာနေထိုင်နေကြတယ်လို့သိရပါတယ်
ကချင်မင်းလူလာရဲ့ဖွဲ့ကိုရတမ်းဟာတင်းနေမြေမှာဖြစ်တဲ့ကချင်မင်းမြောက်ပိုင်းအင်ကွန်လာမြို့လေးမှာကိုဗစ်-19ရောဂါ96တွေ့ရောက်၄ကျော်ရှိနေပါတယ်။မြစ်ကြီးနားမြို့ထက်65000ကျော်မှာရှိတဲ့ကိုဗစ်ရောဂါပြန့်နှံ့နေတဲ့အင်ကွန်လာမြို့ကိုအောက်တိုဘာ22ရက်နေ့ပြီးမြို့ဝင်ထွက်တယ်ကိုကရအိုကပိတ်ထားလိုက်တယ်လို့ကရအိုကိုဗစ်ရောဂါတားဆီးနေနေရေးကော်မတီတွင်ရင်မှုပုံမှုကြီးလက်ဖ
ကိုယောဂကူးဆက်မှုတွေစတင်ဖြစ်ပွားရာကနေကျောင်းသားမိဘတွေစီကနေတဲ့ဆင့်မြို့ပေါ်လူထုကိုကူးဆက်ပြန့်နှံ့လာတဲ့အတွက်မြို့ခံအိမ်ထောင်စုပြ950ကျော်လူရည်900ကျော်ကိုကိုဗစ်ရောဂါပိုးရှိမှုရှိစစ်ဆေးမှုတွေဆက်လက်လုပ်ဆောင်နေတယ်လို့ကေအိုဘက်ကပြောပါတယ်။
စစ်ကောင်စီရဲ့ကရင်ပြည်နယ်အုပ်ချုပ်ရေးအဖွဲ့ကနေဦးစီးကျင်းပါမယ်ကရင်တုံးအကမကချန်လို့ထွက်ပြေးတင်းဆောင်နေတာတွေရှိလာပါတယ်။နိုဝင်ဘာလ9ရက်နေ့မှာကြာရောက်မဲ့66နှစ်မြောက်ကရင်ပြည်နယ်နေ့အတွက်ကရင်တုံးရဲ့အကကဖို့ဒုံးစရာတွေကကျစ်လက်လူငယ်တွေကိုလိုက်လံစည်းရုံးနေတာပါ။ကရင်ရိုးရာတုံးကအဖွဲ့မှလူအယောက်300ကျော်လိုအပ်ပြီးကရင်ပြည်နယ်နေ့ပွဲတော်မှာနေ့စဉ်ကရင်တုံးအ
နေကြတာလည်းဖြစ်ပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်တောင်ကုန်းမြို့နယ်နဲ့တန်တွင်းမြို့နယ်မှာရှိတဲ့ငပလီမြို့တို့တွေမှာအာဏာသိမ်းစစ်ကောင်စီကိုထောက်ခံတဲ့တပ်မတော်ထောက်ခံပွဲဆက်တိုက်ကျင်းပလာနေပါတယ်။အောက်တိုဘာ25ရက်နဲ့26ရက်နေ့တွေမှာပြုလုပ်ခဲ့ကြတာပါ။ဆန္ဒဖော်ထုတ်ပွဲမှာတိကပါဝင်နေသူတွေကတော့တပ်မိသားစုတွေ၊ပြင်ဆင်စားတွေနဲ့ကြန့်ခိုင်ရေးပါတီဝင်တွေဖြစ်ကြပြီးအကြမ်းဖက် NUG, CRPH နဲ့ PDF ကိုလိုမရှိမဲတခိုးအန်ယန်တီကြဆုံးပါစေဆိုတဲ့လက်ကင်ပိုစတာတွေကင်ဆောင်ထားကြတယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်။အခုလိုစစ်ကောင်စီကိုထောက်ခံတဲ့ဆန္ဒပြမှုတွေဟာလက်ခံပြည်သူအများစုရဲ့ဆန္ဒမဟုတ်တဲ့အတွက်နိုင်ငံရေးအရာတစုံတရာတည်ရောက်မှုမရှိပေမဲ့ရခိုင်ပြည်သူအချင်းချင်းကြားမှာစိတ်ဝမ်းကွဲပြားမှုကိုဖြစ်စေနိုင်တယ်လို့ရခိုင်နိုင်ငံရေးတမားတွေကပြောပါတယ်
ချမ်းပြည်မြောက်ပိုင်းကြောင့်မဲမြုံနယ်ထဲမှာအာစီအက်စ်နဲ့တန်လေးအက်စ်ပီပီပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့အကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားလာလို့စစ်ဆောင်စခန်းကလူတွေဘေးကင်းရာကိုထပ်မံပြောင်းရွှေ့နေရပါတယ်ဒီတစ်ပတ်တနင်္လာနေ့ရက်တိုက်ပွဲဟာကြောင့်မဲမြုံနယ်မုန်တန်အုပ်စုနမောညွာစတင်ကျောင်းမှာစုပေါင်းနေထိုင်ကြတဲ့စစ်ဘေးရှောင်တွေနဲ့နိမိတ်ကပ် ရွာတွေလက်ပါဝင်နေပါတယ်မင်းတန်အုပ်စုတဲ့ကနမွန်ရွာပင်ခါရွာမင်းတန်ရွာနဲ့နမ်စော့ရွာတွေမှာရွာသားရီစုပေါင်းပြီးပုံကြီးကျောင်းစတင်ကျောင်းတွေမှာနေထိုင်နေကြရပါတယ်လက်ရှိချိန်ထိနေအိမ်ရွာမပြောင်းရဲကြ၄၀ဆောင်300ကျော်ရှိနေပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ကောင်စီကလွတ်ပေးလိုက်တဲ့အကျဉ်းသူအကျဉ်းသားတွေထဲမှာကချင်ပြည်နယ်မြစ်ကျနားအခြေဆိုင်သတင်းသမား900ယောက်ပါဝင်ပါတယ်သူတို့ကိုအော်တိုဘာလ17ရက်နေ့ကပြန်လွတ်ပေးလိုက်တဲ့အပေါ်သတင်းစာစီရီကဘယ်လိုမျိုးတုံ့ပြန်ပါသလဲ
ကျမအမိကစူးစီးထားပြီးတော့ဆိုင်းဝန်းကနေတင်ဆက်ပေးသွားပါမယ်ရှင်အပြင်ရှိပဲတည်င်းထောက်တွေကိုစစ်ကောင်စီကဖမ်းဆီးခဲ့တဲ့အတွက်အဲ့ဒီအပေါ်ကျေးဇူးတင်စရာအကြောင်းမရှိဘူးလို့မြစ်ကျင်းနာတည်င်းကြံတွေကအဲ့ဒီတချုံမှဆိုင်းမိုင်ကအခုလိုစပြောပါတယ်တင်းထောက်တွေကဘာပြမှုမှလည်းလုံထားမှာမဟုတ်ဘူးလေတင်းထောက်ဆိုတာပြမှုကျူးလွန်တဲ့လူတွေလည်းမဟုတ်အတူလုံးလုပ်နေကြတဲ့လူတွေပေါ့န
ဘာနဲ့သူတို့ရော်ပြီးမှလဲပေါ့နော်စစ်တပ်ကဘာနဲ့ရော်ပြီးမှလဲဒီ6လဆိုတဲ့အချိန်တော်ဆိုရင်သူတို့ရဲ့စိတ်တန်ရာရတာတွေနော်သူတို့ရဲ့ခက်ခဲမှုကြမ်းတမ်းမှုသူတို့ကြောဖြတ်ခဲ့ရတဲ့ထောင်ထဲမှာနှစ်နာဆုံးချုံမှုရရတဲ့အချိန်တွေတန်ရာတွေဘာနဲ့ကုစားပြီးမှလဲစကောင်းပြီ
ပြန်လွတ်လာတဲ့ကချင်ပြည်နယ်ကတည်င်းထောက်တွေကတော့မှမျိုးမြတ်မြတ်ပန်ကိုအကျဲခရစ္စတိုဖာမှချံပူနဲ့ကိုရော်ရော်တို့ဖြစ်ကြပါတယ်မြစ်ကျင်းသားတည်င်းကြံနယ်ကတည်င်းထောက်ကိုအကျဲခရစ္စတိုဖာတို့ကိုဧပြီလ13ရက်နေ့ကစစ်ကောင်စီကဖမ်းဆီးသွားတာဖြစ်ပြီးမှမျိုးမြတ်မြတ်ပန်ကိုတော့ဧပြီလ14ရက်နေ့ကအိမ်ကနေလာရောက်ဖမ်းဆီးသွားတာဖြစ်ပါတယ်The 74 media ကတင်းထောက်မှချံပူနဲ့ကချင် VIF တင်းဌာနကကိုရော်ရော်တို့နှုတ်ဦးကိုလည်းမတ်လ29ရက်နေ့ကမြစ်ကြီးနားမြို့ရံပူရက်ကွက်ကတပိတ်စစ်ကြောင်းခံတအကြမ်းဖက်ဖြိုခွင်းခံရပြီးနောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကရိုက်နှက်ဖမ်းဆီးသွားခဲ့ပြီးအခု6လကြာကြာမှာပြန်လွတ်ပေးခဲ့တာဖြစ်ပါတယ်ကချင်ဝစ်တင်းဌာနကတင်းထောက်ကိုရော်ရော်ပြန်လွတ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့အက်ဒီတာကအခုလိုပြောပါတယ
်လာရောအပါဘောမြစ်နာတင်းထောင်5ရောက်လွတ်လာတယ်ပေါ့ဒါကမှအပြည့်မရှိမဲနဲ့ဒီမှာ9လကျော်6လတော့ဆောင်းမအချိန်တော့ဖြုံးလိုက်ရတယ်ပေါ့အဲ့ဒါလိုသူတို့ရဲ့စီမံကောင်းပေါ့နော်ဒါကဘာမှအပြည့်မရှိမဲဆောင်းထဲမှာနေနေနေခဲ့ရတယ်ပေါ့အချိန်တော့ဖြုံးနေရတယ်တော့ဒုက္ခခံနေရတယ်ပေါ့လူတို့မြောက်လာတဲ့ဝန်တတခြားစံရှိနေတဲ့ဒင်းထောက်တွေလည်းအများဆုံးလူမြောက်လာဖို့လိုနေတယ်ပေါ့နော်တခြားပြည်သူတွေရောစားနိုင်ငံရဲ့ကောင်းဆောင်တွေရောအများဆုံးလူမြောက်လာဖို့လိုမျိုးတင်နေပေါ့
အနာဒိန်စင်ကာရကစပြီး6လတော့အတွင်းမှာစစ်ကောင်စီဖမ်းဆီးထားတဲ့တရင်နမ108ယောက်ရှိပါတယ်။နှကူကလေးကပြန်လွတ်လာသူ93ဦးထောင်ထဲမှာ95ဦးကျန်ရှိတဲ့အနက်ထပ်လွတ်လာတဲ့တရင်နမက18ယောက်သာရှိပါတယ်။အဲ့ဒီထဲကကချင်ပြည်နယ်တရင်နမ5ဦးသာပါဝင်ပါတယ်
။ဆက်ပြီးတော့ဒီတစ်ပတ်အတွင်းမှာကျင်းပတဲ့ ASEAN Take the အစည်းအဝေးကနေချမှတ်ခဲ့တဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်ပေါ်ဆောင်ရေးသဘောတူညီချက်5ရပ်ကိုဖော်ဆောင်ဖို့ပြက်ကွက်ခဲ့ဆိုပြီးတော့အွန်လိုင်းကနေကျင်းပနေတဲ့39ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာခေါင်းဆောင်တွေကိုအစည်းအဝေးတက်ရောက်ခွင့်မပေးတဲ့အပေါ်ဝေဖန်ပြောဆိုမှုတွေအမျိုးမျိုးရှိနေတဲ့အပြင်အပြည့်ရထားတဲ့တိုင်းသားခေါင်းဆောင်တွေကရောဘလို့အမြင်သဘောထားတွေရှိနေပါသလဲမိကလျံမုံကနေစူးစီးတင်ဆက်ထားပါတယ
်အော်တိုဘာလ26ရက်နေ့ကစတင်ခဲ့တဲ့အရှိတောင်အာရှနိုင်ငံဆယ်နိုင်ငံအာဆီယံရဲ့ထိပ်သီးအစည်းအဝေးမှာမိဘအင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်၊တရုတ်၊ရုရှား၊အိန္ဒိယနဲ့တောင်ကိုရီးယားတို့ကိုဖိတ်ကြားဆွေးနွေးခဲ့ပေမယ့်အဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံကတော့ဖိတ်ကြားမရှိပါဘူး။စစ်ကောင်စီနဲ့ NUG ဆိုရကြတန်ခင်းတမန်ခင်းပြိုင်ပွဲမှာဒီမိုကရေစီဗက်တရားတွေဘက်ကပိုပြီးဒေတာလာတယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွှတ်တော်မဟာဦးဖိတ်တန်းကအခုလိုတုံ့ပြန်ပါတယ်
။တန်ခင်းတမန်ခင်းကတော့ဒီမိုကရေစီဖက်တော်သားတွေတက်ဖို့ပိုပိုလေးတာလာတာတွေ့ရတာပေါ့။ဒါပေမဲ့ရှိအာဏာယူထားတာတန်းကြီးကိုအုပ်ချုပ်ထားတာကတော့စစ်ကောင်စီဖြစ်နေတယ်။အဲတော့နိုင်ငံတကာကအတိမတ်ပြုမှုဘယ်လောက်ထိရှိလာမလဲပေါ့နော်။ဒီစစ်ဆေးရပေါ်မှာအတိမတ်မပြုရဘူး။အဲဘယ်လောက်ထိဆက်လုပ်လာမလဲပေါ့။ NUG ဆိုရကိုအတိမတ်ပြုရမလား။ဆိုတော့နောက်တစ်ပိုင်းပေါ့။ဒါဆိုတော့အဲလိုတစ်ဆင့်ပြီးတစ်ဆင့်
ตอนนี้เรามาเรียนอาเซียนยี่เมงกันใช่ไหมเนาะที่เราเรียนกันมาที่กันชื่ออะไรอาเซียนส่งพิเศษฮะเวียมาสับเพียร์มูกชูพาวไลเดอาเซียนกันนี่เมียนมาเท่าไหร่แค่ที่สาวทานเองสีลงมูกอยู่กันตัวไหนเนี่ยลูกตีนิงก็มหาพิวาลีลายีพูดมาแต่ได้อุตังทองอุกอ่ะคุณลูกต้องจับไปเนี่ยเมียนมาเนี่ยโอ้เอ็งยี่จะไปขัดชาจีเนี่ยไปบ้านอ่ะเจ๊ยักษ์จีเนี่ยไปอยู่จีนเราต้องจับเนี่ยตอนนั้นเนี่ยเราเลยดีอาเซียนเนี่ยประเทศเราช่วยกันที่ยังที่ ကျွန်တော်တို့ဟိုပေါ့ဒီတကယ်ရင်းနဲ့ဒီဆောက်ခရရတဲ့ရှိတော်အာရှဖန်နိုင်ငံရဲ့စီလိုမှုကတော့ပြုပွဲသွားမယ်အနေထားပေါ့အာဆီယံရဲ့ထိပ်တည်အစည်းအဝေးကိုအာဏာသိမ်းစစ်ကောင်ဆောင်တက်ရောက်ခွင့်မရပါဘူးမယ်နိုင်ငံတကာကထူးတန်မှန်တွေခတ်အပ်လာနေတဲ့အပေါ်ငြိမ်းချမ်းရေးအတွက်အကျိုးဖြစ်ထွန်းလာနိုင်တယ်လို့ချမ်းပြပြန်လည်ထူထောင်ရေးကောင်စီ
UN ရဲ့တရုတ်ရဲ့နောက်ဂျပန်ရဲ့ရှိတယ်။ဒီနေ့မှာတော့အာဆီယံအထူးတန်းဆိုတော့တိုးလာတယ်။နောက်မှကြာရင်မကုန်ငင်လားနှစ်ဦးပိုင်းလားဆိုလို့ရှိရင်နောက်ထပ်အထူးတန်းတူလက်ထပ်ရှိလာမယ်နော်။ဒီဥစ္စာကတော့အမေရိကန်ပေါ့။အမေရိကန်အထူးတန်းတို့ကတော့အထူးဆက်ဆံရေးမှုလို့ခေါ်မှာပဲ။
ဒီငါဦးဟာတကယ်လို့ပူပေါင်းနိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်အတွက်ငင်းချမ်းရေးအတွက်အများကြီးအကျိုးရှိဆုံးပဲဖြစ်တယ်လို့မြင်ပါတယ်။အွန်လိုင်းကပြုလုပ်တဲ့အာဆီယံနဲ့မိတ်ဖက်နိုင်ငံတွေရဲ့ညီလာခံမှာတက်ရောက်ခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့လောက်ရက်ကိုရှုတ်ချတယ်။အာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိ င်းပေါ်အမြန်ပြန်လည်ချောင်းလှန်ဖို့ပြောကြလိုက်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်စီအော့ချိုရဲ့အမြင့်ကြီးညာခံထားရတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာစစ်ကောင်စီကဆိုင်ရန်ဝယ်ခွင့်ကန့်တတ်ထားပြီးရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်နေကြရပါတယ်ရခိုင်ပြည်နယ်ကြောက်ဖြူတောင်ကုန်းနဲ့တန်တွဲမြို့နယ်ငပလီမြို့တွေမှာအာဏာသိမ်းစစ်ကောင်စီကိုထောက်ခံတဲ့တပ်မတော်ထောက်ခံပွဲဆက်တိုက်ကျင်းပလာနေပါတယ်
တော်လားရှင်လေးခုနားရှင်နေကြကြတာကတော့နေဆက်ဒီတာကတိုင်းမ
ချမ်းပြည်မှာ
ဆိုရမယ်အပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းပတင်းတော်ပဲဖြစ်ပါတယ်။နောက်ပတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမတာအမီက
အဗီဗီယာတိုင်းရင်းသတင်းတော်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းတော်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့ကြာသာပတင်းနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ပြောပြပေးပါရှင
်မြန်မာတိုက်ခိုက်အင်အားစုတွေနဲ့တွေ့ဆုံဆွေးနွေးလာအောင်စစ်ကောင်စီအပေါ်ဖိအားပေးလှုပ်ဆောင်သွားမယ်လို့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံအလဲကျဥက္ကဋ္ဌအဖြစ်စပြီးတာဝန်လွှဲပြောင်းယူလိုက်ပြီဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးကဒီကနေ့ပြောပါတယ်မြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်ဖို့နှိကလာနေပြီလို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရဆခွန်းကဒီကနေ့သတိပေးပြောကြားလိုက်ပြီးရှင်းနှစ်ဆန်းပိုင်းမှာမြန်မာအရေးကိစ္စတွေကိုစတင်ဆောင်ရွက်ဖို့အထူးကိုယ်စားလှယ်အစ်စ်ကိုခန့်အပ်တာဝန်ပေးသွားမယ်လို့လည်းသူကပြောပါတယ်လက်ရှိမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အာရဝန်ယူဆုဖ်ကတော့ဘရူနိုင်းနိုင်ငံကဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံဟာအရှိတောင်အာရှနိုင်ငံများအပြင်အာဆီယံရဲ့အရေးပါတဲ့အစိတ်အပိုင်းဖြစ်ပြီးမြန်မာနိုင်ငံရဲ့အဖွဲ့ဝင်ဖြစ်မှုအပေါ်မေးခွန်းထုတ်ပြန်တာမလို့ကြောင်းအာဆီယံထိပ်သီးဆွေးနွေးပွဲကိုကမကထာပြုကျင်းပခဲ့တဲ့ဘရူနိုင်းဘီရင်ဟာဆန်နယ်ဘိုခီယာကဒီကနေ့ပြောကြားလိုက်ပါတယ်ဒါအပြင်အာဆီယံဟာမြန်မာနိုင်ငံအတွက်အများအားရှိနေမှာဖြစ်တယ်လို့အာဆီယံနဲ့မြန်မာကြားရရှိထားတဲ့အခြေခံမူပေါင်းသဘောတူညီချက်၅ချက်ကိုအခေါင်ထည်ဖော်ရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့လည်းသူကပြောပါတယ်ခင်ဗျာမြန်မာနိုင်ငံအတွင်းလိုအပ်နေတဲ့စာနာမှုဆိုင်ရာအကူအညီတွေအတွက် WFP ကမ္ဘာစာနာရေးခအဖွဲ့ကြီးကတဆင့် EU ဥရောပသမဂ္ဂကယူရိုငွေ၄သန်းလှူဒါန်းခဲ့တယ်လို့ WFP ကကြေညာပါတယ်အကူအညီတွေဒီအကူအညီတွေကတဆင့်ချင်းကချင်းရခိုင်နဲ့ရှမ်းပြည်နယ်တွေအတွင်းအခုနှစ်ဆန်းပိုင်းကစလို့အရေးပေါ်ဆန္ဒရေးခါလိုအပ်နေသူ 3,800 ကျော်ကိုကူညီပေးနိုင်ခဲ့တယ်လို့လည်းဆိုပါရခင်ဗျာမြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့က အာနာတင်းလိုက်တဲ့စစ်တပ်ဟာနိုင်ငံတော်ဖမ်းဆီးထိန်းသိမ်းထားသူတွေကိုစနစ်တကျညှဉ်းပန်းနေဆက်မှုတွေလုပ်ခဲ့တယ်လို့
တရင်ချင်းရောက်ကိုကိုစောင်းဝင်လိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မှာဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာတွေကတော့ချောင်းကန်ချန်နဲ့
This program has come to you.